Welcome to the Voice of America in Burmese.
အမေရိကန်မှာရှင်အမေရိကန်ပြည်အောင်စုဝါရှင်တန်ဒီစီမြို့တော်အမေရိကန်အတန်းရဲ2019ခုနှစ်အောက်တိုဘာလ30ရက်ဗုဒ္ဓဟူးနေ့မနေ့ကင်းစီစဉ်လေးကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24.50တုကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရှင်များစိတ်ဓာတ်ကာယနှစ်ဖြာသောဒုက္ခနဲ့ပြည့်စုံကြပါစေရှင်ကျွန်မသင်္ကေတထိုက်ပါ
သင်္ကြန်ပါရှင်ကျွန်မကခင်ဗျက်တပါဒီမနိုက်ခင်သတင်းတွေကိုကိုရဲမင်းထွန်းနဲ့အတူချိန်ညာပေးပါပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ကယူကရိန်းသမ္မတကိုအမေရိကန်နိုင်ငံသားအုပ်ပေါ်စုံစမ်းခိုက်မှုတာမှားတယ်လို့သမ္မတအင်ဂျူအမျိုးသားလုံခြုံရေးဝန်ထမ်းတို့ကအင်ကာနေအောက်လွတ်တော်ရေးရမှာထွက်ဆိုခဲ့ပါတယ် IS တွေကြွအဖွဲ့ခေါင်းဆောင်ဘိုင်းကိုစီးရီးယားကတ်စ်တပ်ဖွဲ့တွေကလိုက်ပြီးရှာဖွေနေပါတယ်။ထိုင်းမြန်မာချစ်ချီတတာအမှတ်နှစ်ကိုဒီကနေ့ဗုဒ္ဓဟူးနေ့မှာစတင်ဖွင့်နေမှာဖြစ်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိဘူးခင်
။ကောင်းပါပြီရှင်။ဥရောပကုမ္ပဏီကြီးတစ်ခုကမြန်မာစစ်တပ်ပိုင်းကုမ္ပဏီကိုဝန်ဆောင်မှုအတွက်ဆက်ပြီးအသုံးမပြုတော့ဘူးဆိုတဲ့အကြောင်းကိုသတင်းတွေအပြီးအရင်ဆုံးနှာစင်ချရတဲ့အခါမှာတော့
Today we had notification from a big European company. They had been using a Burmese military company for services.
Burma campaign UK ရဲ့ညွှန်ကြားမှု Mark Pham နာပါရှင်။ဒီနောက်မှာတော့ဒေါ်ဆန်းစုကြည်ထက်ရောက်မဲ့ ASEAN ထိပ်သီးအစည်းအဝေးအကျိုးသုံးသပ်ချက် One Championship ရဲ့တူတဲသောမြန်မာတိုင်းပေါင်းစုံလက်ဝိမဲကမြန်မာအားကစားအပေါ်ညှို့လင့်ချက်နဲ့အကျိုးကန့်ကွက်နေတဲ့ခြားကဖွင့်လှစ်လိုက်တဲ့မဲကောင်မြစ်ပေါ်ကရက်လျက်ချက်ဆက်ယုံအရေးသတင်းဆောင်ပါကိုလည်းနှာစင်ချရရပါမယ်။နောက်ပိုင်းမှာတော့အင်္ဂါညာချန်တိုက်ရိုက်လေးလိုက်အစီအစဉ်ကိုပြန်ပြီးနားဆင်ကြရဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တွင်ဒီကိုကိုရဲမင်းထွန်းနဲ့ဒေါက်ခင်မြတ်သက်တို့ညင်ညာပေးကြပါအောင်ရှင
်။ American သမ္မတ Donald Trump ကိုတရားဆွဲဆိုနိုင်ရေးစုံစမ်းနေတဲ့ကြားနာပွဲမှာအင်္ဂါနေ့ကထွက်ဆိုခဲ့တဲ့သမ္မတအင်ဂျူအမျိုးသားလုံခြုံရေးဝန်ထမ်းတူဖြစ်တဲ့ဒူးဘိုမှူးကြီး Alexander Vindman ကသူဟာသမ္မတထရမ့်ရဲ့သူ့နိုင်ငံရေးပြိုင်ဘက်အပေါ်မှာစုံစမ်းပြဖို့ယူကရိန်းသမ္မတနဲ့တယ်လီဖုန်းပြောကြားခဲ့တဲ့အတွက်စိုးရိမ်မှုရှိခဲ့တယ်လို့ဒါကိုသူ့အထက်အရာရှိတွေကိုအသိပေးခဲ့တယ်လို့ပြောကြားခဲ့ပါတယ်။သူဟာသမ္မတထရမ့်နဲ့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီတို့ဇူလိုင်တယ်လီဖုန်းပြောကြားမှုကိုနားထောင်ခဲ့ရသူဖြစ်ပြီးဒီလိုပြောကြားမှုပေါ်မှာသူစိုးရိမ်ကြောင်းနဲ့အမေရိကန်နိုင်ငံသားတယောက်ကနိုင်ငံခြားအစိုးရတယောက်ကစုံစမ်းပြဖို့ပြောရတာတင့်တော်တယ်လို့သူမထင်ကြောင်းပြောကြားခဲ့တာပါ။ဒီတယ်လီဖုန်းဆက်သွယ်ပြောကြားမှုကအောက်တိုဘာကိုကြီးစိုးထားတဲ့ဒီမိုကရက်တီရဲ့သမ္မတဘောမှာတရားဆွဲဆိုနိုင်ရေးစုံစမ်းမှုမှာအဓိကနေရာကရှိနေတာပါ။သမ္မတထရမ့်ကသူ့ရဲ့နိုင်ငံရေးပြိုင်ဘက်ဖြစ်တဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူ့သားဖြစ်သူဟန်တာဘိုင်ဒန်တို့ရဲ့ယူကရိန်းတဘောဝတောင်းဝင်ကုမ္ပဏီနဲ့လက်တွဲဆောင်ရွက်မှုပေါ်စုံစမ်းဖို့ယူကရိန်းသမ္မတကိုပြောကြားခဲ့တာနဲ့တစ်ချိန်တည်းမှာပဲယူကရိန်းအစိုးရကိုအမေရိကန်ကချထားပေးရမယ်ဆေးရံပုံငွေဒေါ်လာတန်း390ကျော်နဲ့ဆေးကူညီတွေပေးဖို့ကိုယာယီဆန့်ကျင်ခဲ့တာလည်းဖြစ်ပါတယ်။ယူကရိန်းကသူ့နိုင်ငံအရှိချမ်းကရုရှားခွဲထွေသမားကိုတိုက်ခိုက်ဖို့အတွက်ဆေးကူညီတွေလိုအပ်နေတာပါ။အခုလိုလှုပ်ဆောင်တာမှားယွင်းတယ်လို့သူယူဆတဲ့အတွက်သူ့အထက်အရာရှိတွေကိုပါတင်ပြခဲ့တယ်လို့ဒုဗိုလ်မှူးကြီးဗင်ဒမ်ကထပ်ဆိုခဲ့တာပါ။အ
မေရိကန်ကထောက်ခံအားပေးတဲ့ Syria Democratic Alliance တပ်ဖွဲ့ SDF တွေဟာ Syria မြောက်ပိုင်းက Islamic Jamaat အဖွဲ့ IS အဖွဲ့ရဲ့ခေါင်းဆောင်တွေကိုဆက်လက်ရှာဖွေနေဆဲဖြစ်တာကြောင့် IS အဖွဲ့မှခေါင်းဆောင်မှုအကြက်တဲတွေ့ကြုံနေရပြီဖြစ်ပါတယ်။ IS ခေါင်းဆောင်Abu Bakr al-Baghdadi နဲ့အဖွဲ့ရဲ့ပြောခွင့်ရ Abu Hassan al-Muharrajaru ကိုတုတ်တင်နိုင်ခဲ့ရမှာပူပေါင်းဆောင်ရွက်ခဲ့မှုကြောင့် SDF အဖွဲ့ဟာ American သမ္မတ Donald Trump ရဲ့ချီးကျူးစကားပြောတာခံခဲ့ရပါတယ်။အဲ့ဒီအင်အားစုတပ်ဖွဲ့တွေဟာ IS အဖွဲ့ရဲ့အရေးပါတဲ့ခေါင်းဆောင်တွေကိုဖမ်းဆီးဖို့စီးနေတိုက်ခတ်မှုတွေဆက်တိုက်လှုပ်ဆောင်နေရတယ်လို့တင်းနာအနေမှာပြောပါတယ်။ IS အဖွဲ့ရဲ့ထိတ်တန့်ခေါင်းဆောင်တွေကိုပြစ်မှတ်ထားဖမ်းဆီးတဲ့နောက်ထပ်အောင်မြင်တဲ့စီးနေတိုက်ခတ်မှုကိုဆောင်ရွက်ခဲ့ကြောင်း SDF တပ်ဖွဲ့ပြောခွင့်ရ Mustafa Bali က Twitter မှာရေးသားခဲ့ပါတယ်။IS အဖွဲ့ပြောခွင့်ရကိုတပ်ဖြတ်တုတ်ခဲ့တဲ့တူကီနဲ့ဆက်ဂျာရဘလတ်မြို့မှာလှုပ်ဆောင်ခဲ့တဲ့စစ်စင်ရေးရဲ့အနိကမြင်ကွင်းတွေကတော့ထိတ်လန့်စရာဖြစ်တယ်လို့လန်ဒန်အခြေစိုက်ဆီးရီးယားလေလံဆောင်ကြည့်ရေးလူခွင့်ရဖွဲ့ကပြောပါတယ်။အဲ့ဒီစစ်စင်ရေးနယ်မြေအတွင်းလွှတ်ထားတဲ့ drone ရဲ့မှတ်တမ်းတစ်ခုအရစစ်စင်ရေးဟာအီရတ်မိသားစုတစ်ခုကိုပြစ်မှတ်ထားခဲ့တယ်လို့အဲ့ဒီလူခွင့်ရဖွဲ့ကပြောပါတယ်ခင်ဗျာ။
တူရကီနိုင်ငံရဲ့ယွင်းနေတဲ့စီးပွားရေးပြန်ထူထောင်နှံ့ယောင်းနဲ့ပြည်ရင်းမကျေနပ်မှုတွေရောပါစေဖို့သမ္မတရီဆက်တက်ရအာဒဝမ်က နိုင်ငံတွင်းစီးရဲဒုက္ခတဲ့အများပြအစုလိုက်နေရပြန်ဖို့အတွက်တွန်းအားပေးလိုပါတယ်။ဒါပေမဲ့ဒီကိစ္စအကောင့်ထဲပေါ်နိုင်မှုလိုအပ်တဲ့ငွေကြေးပံ့ပိုးမှုရအောင်သူစူးစမ်းနေရတာပါ။တူရကီကစီးရဲတဲ့ကျူးကျော်ထိုးစစ်ဆင်ရဲတဲ့ဟာ
ဝိုင်ဘီဂျီစီရဲကတ်တွေကိုမောင်းထုတ်ပြီးနေဆက်ဒေတာလုံခြုံရေးလှုပ်ဆောင်ဖို့လို့သမရအတော်ဝန်ကပြောပေမဲ့ဒါကသူ့နိုင်ငံတွင်းကဒုက္ခသည်တွေနေရပြန်နေရတဲ့ဥတီလှုပ်ဆောင်တာလို့လေ့လာသူတွေကတုံ့တက်ကြပါတယ်။အခုလိုနိုင်ငံရေးရသူအရေးဆုံးလုပ်ခဲ့တာပြည်တွင်းရေးအဓိကလှုပ်ဆောင်တာဖြစ်ကြောင်းနဲ့ဒီကတော့ပြည်တွင်းမှာစီးရဲဒုက္ခတွေကြောင့်လူမှုရေးစိတ်ဓာတ်ရေးနိုင်င စီကိုနှုတ်ထက်စာတင်သွင်းမယ်လို့ဝန်ကြီးဟာရီတွေကရုပ်မြင်သံကြားမိန့်ခွန်းမှာထည့်သွင်းပြောကြားသွားပါတယ်။နိုင်ငံရေးလောကကလူတွေအနေနဲ့လေဘရိုနိုင်ငံရဲ့တည်ငြိမ်မှုကိုကာကွယ်မှုနဲ့ဂျိုရင်းနေတဲ့စီးပွားရေးကိုကောင်းမွန်အောင်လုပ်ဖို့လည်းသူကတိုက်တွန်းခဲ့ပါတယ်။လေဘရိုပြည်သူထောင်ပေါင်းများစွာဟာနိုင်ငံတော်ဝန်လွှမ်းလမ်းတွေတပေါ်ထွက်ပြီးအများစုကငြင်းငြင်းချမ်းချမ်းနဲ့ဆန္ဒပြခဲ့တာဖြစ်ပါတယ်။စီးပွားရေးကိုအကြီးအကျယ်ပြောင်းလဲပစ်ဖို့နဲ့ခြားစားပြီးလူ့ရေကိုင်မပြေဝတဲ့နိုင်ငံရေးလူထမ်းစားတရားလုံးကိုပြောင်းလဲပစ်ဖို့တိုက်တွန်းတောင်းဆိုနေကြတာပါ။အခုလိုဝန်ကြီးချုပ်ဟာရီရဲ့နောက်ထပ်မှုကတော့ဆန္ဒပြသူတွေကိုချင်းနဲ့စီမမဟုတ်ကြောင်းဒုတိယအဆင့်အနေနဲ့နိုင်ငံရေးနဲ့ပါတီစွဲမပါပဲကျွမ်းကျင်သူတွေနဲ့ဖွဲ့စည်းထားတဲ့အစိုးရအဖွဲ့ကိုဖွဲ့စည်းဖို့တောင်းဆိုမှာဖြစ်ကြောင်းဝါရှင်တန်အခြေစိုက်အရှိလေပိုင်းဆိုင်ရာလေလာရေးအဖွဲ့ကသူတွေတီရန်ဒါစလင်ကပြောပါတယ်။ဆန္ဒပြမှုတွေကြောင်းပြီးခဲ့တဲ့သတင်းနှစ်ပတ်လက်မလုံနိုင်ငံရဲ့အကြောင်းတွေပန်တွေပိတ်ထားခဲ့ရပြီးတချို့စီးပွားရေးလုပ်ငန်းတွေလည်းရပ်ဆိုင်းထားခဲ့ရပါတယ်ခင်ဗျ။
American တဲ့မနေ့ဖက်ညမဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12139လိုင်းဒိုမီတာ40 kHz 9139လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ American တဲ့ကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ထိုင်းနိုင်ငံမဲဆောက်မြို့နယ်မြန်မာနိုင်ငံမြဝတီမြို့တို့ကိုချိတ်ဆက်ထားတဲ့ထိုင်းမြန်မာအမှတ်နဲ့ချစ်ကြည်တရားနဲ့နေဆက်ထိန်းချုပ်ရေးဇုံတို့ကိုဒီကနေ့အောက်တိုဘာ30မှာတည်ဝင်ဆက်တင်ဖွင့်လှစ်ပြီးအသုံးပြုမှာဖြစ်ပါတယ်။ပြီးခဲ့တဲ့မတ်လ19ရက်နေ့ကတရားတိဆောက်ပြီးစီမှုအထိမ်းမှတ်ဖွင့်ပွဲကျင်းပခဲ့ပြီးဖြစ်ပြီးတော့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ထိုင်းဝန်ကြီးချုပ် Project Chan Ocha တို့တက်ရောက်ခဲ့ကြတာပါ။ဒီကနေ့ဖွင့်တဲ့အသုံးပြုနိုင်တော့မယ့်ထိုင်းမြန်မာအမှတ်နဲ့ချစ်ကြည်တရားကိုမဟာမဲခေါင်ဒေတာ6နိုင်ငံစီးပွားရေးဇင်းကြံလမ်းနယ်စပ်ဖြတ်ကျော်တည်ယူပို့ဆောင်ရေးစာချုပ်ရတည်ဆောက်ခဲ့တာဖြစ်ပြီးထိုင်းဘက်ကဗန့်ငွေတန်း4,000ကျော်အကုန်ကျခံတည်ဆောက်တာပါမဲဆောင်တဲ့မြောက်ရီကိုချိတ်ဆက်တဲ့အမှတ်တစ်ထိုင်းမြန်မာချစ်ကြည်တရားရဲ့မြောက်ဖက်3မိုင်မှာတော်မှာတည်ဆောက်ထားတဲ့အခုအမှတ်နဲ့ချစ်ကြည်တရားကတော့မြောက်ရီမြို့နယ်ရေဘူးကြေးရွာကနေတောင်ရင်မြို့ကိုဖြတ်ပြီးထိုင်းဘက်ကမဲဆောင်နဲ့ချိတ်ဆက်ထားတာပါအခုထိုင်းမြန်မာနှစ်ချစ်ကြည်တရားဖွင့်ပြီးရင်တော့နှစ်နိုင်ငံကုန်သွယ်ရေးတိတိတသာတိုးတက်လာမယ်လို့နိုင်ငံစီးပွားရေးတိုင်ဝမ်ကမျှော်လင့်နေပါတယ်အခုအစ်စ်ဖွင့်မဲ့ချစ်ကြည်တရားတဲ့အောက်ခွန်စစ်စေးခိတ်ကိုမနေ့9ခွဲကနေ10ခွဲထိဖွင့်လာမှာဖြစ်ပြီးတော့ဒေသခံစီးပွားရေးလုပ်ငန်းရှင်တွေကတော့တကောင်ထိဖွင့်ဖို့အတွက်တောင်းဆိုနေကြပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေမှာခိုးလုံနေတဲ့ရွန်ဂျာဒုက္ခသည်တွေကအသက်16နှစ်ယောက်ကလေးတွေအနေနဲ့9ယောက်မှတယောက်ဟာစိတ်ပိုင်းဆိုင်ရာကျန်းမာရေးပြဿနာတွေနဲ့ရင်ဆိုင်နေရပါတယ် Save the Children အဖွဲ့ကဘန်နူဘတ်နဂါကသူတို့အနေနဲ့ဒုက္ခသည်စခန်းမှာစိတ်ကျန်းမာရေးဆိုင်ရာအကြက်တဲကိုရင်ဆိုင်ဖြေရှင်းနေရတယ်လို့ဆိုပါတယ်မြန်မာနိုင်ငံအတွက်စီးရဲတိုက်ခတ်မှုတွေဖြစ်ခဲ့တဲ့လွန်ခဲ့တဲ့နှစ်နှစ်ကလေးကရွန်ဂျာ9သိန်းကျော်ဟာဘင်္ဂလားဒေ့ရှ်ကိုရောက်ရှိနေခဲ့တာဖြစ်ပါတယ်ကုလသမဂ္ဂစုံစမ်းစစ်ဆေးသူတွေကတော့မြန်မာစစ်တပ်ဟာအစုလိုက်ပြုံလိုက်တပ်ဖြတ်မှုအစုလိုက်အဓမ္မကျင့်မှုနဲ့ရွန်ဂျာရွာတွေကိုမိရှုံးမှုတွေကျူးလွန်ခဲ့တယ်လို့ဆွတ်ဆွဲထားပါတယ်။ရွန်ဂျာအသုံးအနှုန်းကိုလက်မခံတဲ့မြန်မာနိုင်ငံဘက်ကလူခဲ့တဲ့နှစ်နှစ်ကတိုက်ခိုက်မှုတွေဟာစုပ်ပုမှုတွေကိုပြန်လည်ချေမှုန်းတဲ့ဆက်စင်ရေးတွေတရားဝင်လုပ်ခဲ့တာဖြစ်တယ်လို့လည်းပြန်လည်တုံ့ပြန်ထားပြီးဆွတ်ဆွဲချက်တွေကိုညှင်းဆို့ထားပါတယ်။တချို့ဒုက္ခသည်ကလေးတွေဟာစစ်တပ်ရဲ့ဖိနှိပ်တိုက်ခိုက်မှုတွေကိုမျက်မြင်တွေ့ရှိခဲ့ရတဲ့အောက်အခုလိုစိတ်ပိုင်းဆိုင်ရာကျန်းမာရေးပြဿနာတွေရလာနေတာဖြစ်တယ်လို့တခြားအကြောင်းရင်းတွေလည်းရှိနိုင်တယ်လို့ Save the Children ကပြောပါတယ်။အသက်ငယ်ရွယ်ရွယ်နဲ့အိမ်အောင်ကြတာနဲ့အိမ်တွင်အကြမ်းဖက်မှုတွေကြောင့်လည်းစိတ်ကျန်းမာရေးပြဿနာတွေဖြစ်လာနိုင်တယ်လို့ဘတ်နဂါကပြောပါတယ်။ဒါပြင်နေ့စဉ်ကြက်ကြက်တဲတဲနေထိုင်ရတဲ့ဘဝနဲ့စိတ်ဖိစီးမှုတွေက ောင်းလည်းဖြစ်နိုင်တယ်လို့ဆိုပါတယ်။ဒုက္ခသည်ရီယာစကန်တွေအပြင်ဘက်မှာအလုပ်လုပ်ခွင့်မရကြပဲစကန်တွေမှာအလုပ်ရတဲ့အလုပ်တွေကလည်းအကန့်အသတ်နဲ့သာဖြစ်ပါတယ်။ဒုက္ခသည်ရီပညာသင်ကြားရေးနဲ့အတမေးဝမ်းကြောင်းပညာသင်ခွင့်မရှိတာကြောင့်ဒုငယ်ဒုက္ခသည်ရီဘဝရှင်တိုင်းရေးအတတ်ပညာတွေမရရှိမှာကိုလည်းစိုးရိမ်မှုတွေထွက်ပေါ်နေပါတယ်။အသက်15နှစ်က18နှစ်ကြာဒုက္ခသည်17ရာခိုင်နှုန်းသာစကန်တွေပညာသင်ကြားခွင့်ရရှိပါတယ်ခင်ဗျာ။
EU ဥရောပသမဂ္ဂဥပဒေပြုအမှတ်တွင်ဟာအိန္ဒိယပိုင်းကက်ရှမီးယားဒေသကိုအင်ကာနီကဆွဲရောက်ခဲ့ကြပါတယ်။ဒါကအိန္ဒိယအစိုးရကအောက်ကလာတဲ့ဒီဒေသအတွက်ပေးထားတဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုပြန်ရုပ်သိမ်းပြီးဆန္ဒပြသူတွေပြင်းပြင်းထန်ထန်ချေမှုန်းခဲ့ခြင်းကစပြီးနိုင်ငံခြားကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ပရမဆုံးလာရောက်ခွင့်ရတာပါ။နိုင်ငံပေါင်း17နိုင်ငံကိုစားပြု EU လွှတ်တော်အမှတ်တွင်ဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံပြီးမှသူတို့ဟာကက်ရှမီးယားဒေသအခြေအနေကိုဖြတ်ဖို့စီစဉ်နေတယ်လို့အိန္ဒိယအစိုးရအရာရှိတွေကပြောပါတယ်။အိန္ဒိယအစိုးရကမွတ်စလင်အများစုနဲ့ထန်ဒီဒေသရဲ့ဒီကဖွဲ့စည်းပုံဥပဒေပါရပိုင်권ဖြစ်တဲ့ကိုပိုင်အုပ်ချုပ်ခွင့်နဲ့မြေပိုင်ဆိုင်ခွင့်ပေးထားတာတွေကိုရုပ်ရက်ပြန်သိမ်းခဲ့တယ်လို့စစ်တပ်အများပြားချထားတဲ့ဒီဒေတာမှာတပ်သားတောင်းနဲ့ချီတိုးချပြီးဆန္ဒပြသူတွေကိုရက်ဆက်စွာချေမှုန်းခဲ့တာဖြစ်ပါတယ်။နောက်ပိုင်းကုန်းဆက်သွယ်ရေးဝန်ဆောင်မှုတချို့ပြန်ရအောင်လုပ်ပေးခဲ့တယ်လို့ကျောင်းတွေပြန်တက်ကြဖို့နဲ့စီးပွားရေးလုပ်ငန်းပြန်ဖွင့်ဖို့တိုက်တွန်းခဲ့ပေမဲ့ဒေသခံတွေကအားခံနေဆဲဖြစ်ပါတယ်။ဒါပေမဲ့လည်းအာဏာပိုင်တွေကဒီဒေသပုံမှန်အနေထားရောက်နေကြတာကိုအခုဇာရောက်တဲ့ EU ကိုယ်စားလှယ်တွေကိုပြဖို့ကြိုးစားနေပါတယ်
။အိန္ဒိယနိုင်ငံမြို့တော်နယူးဒေလီမြို့မှာအမျိုးသမီးတွေအခမဲ့ခီးသွားနိုင်ဖို့ဘတ်စကားလက်မှတ်တွေစတင်ပေးဝင်နေပြီဖြစ်ပါတယ်။ဒေလီမြို့တော်အကြီးအကဲကအမျိုးသမီးတို့အတွက်အလောက်ကိုင်းနဲ့ဘေးကင်းလုံခြုံရေးတဲ့သမိုင်းဝင်ခြေလှမ်းတရားဖြစ်တယ်လို့ပြောပါတယ်။အိန္ဒိယနိုင်ငံမှာအမျိုးသမီးအလုံးလုံးတဲ့အနေနဲ့ကကမ္ဘာမှာအနေဆုံးနိုင်ငံတွေထဲပါဝင်နေတယ်လို့အမျိုးသမီးပေါ်အကြမ်းဖက်တော့လည်းထူပြောလာပါတယ်2012ခုနှစ်ကကျောင်းသူတွေကိုဘတ်စကားတီစစည်းပေါ်မှာအတ္တမပြည့်ကျင်မှုဖြစ်ခဲ့လို့ဆန္ဒပြပွဲတွေဖြစ်ဖြစ်အခြေအားစပြီးမြို့တော်ဒေလီမှာမြို့သမီးတွေရဲ့လုံခြုံရေးရာလူအယုံ size ခံရတဲ့ကိစ္စတခုဖြစ်လာခဲ့ပါတယ်ခင်ဗျာ
တန်ရောက်သတင်းတွေကိုဒေါခင်မြတ်တက်နဲ့ကိုရဲမင်းထွန်းတို့ကြီးညာပေးခဲ့တာပါအခုတော့သတင်းဆောင်ပါတွေနားဆင်ကြရအောင်ပါရှင်မြန်မာစစ်တပ်ပိုင်းကုမ္ပဏီကိုဝန်ဆောင်မှုလုပ်ငန်းအတွက်အသုံးပြုနေတာရက်ဆိုင်တော့မဲ့အကြောင်းအမည်မဖော်လိုတဲ့ဥရောပကုမ္ပဏီကြီးတစ်ခုကဗြိတိန်အခြေစိုက်ဘာမာကမ်ပိန်း UK ကိုအကြောင်းကြားခဲ့တယ်လို့အဖွဲ့ရဲ့ညွှန်ကြားရေးမှူးမတ်ဖာမနာက VOA ကိုအင်ကာနီမှာအတည်ပြုပြောပါတယ်မြန်မာစစ်တပ်နဲ့စစ်ပွားရေးလုပ်ငန်းပိုင်းပတ်သက်နေတဲ့တဘာဝပတ်ဝန်းကျင်ဖြစ်စည်းထိခိုက်စေတဲ့နိုင်ငံတကာကုမ္ပဏီတွေကိုနာမည်ပြည့်စင်းနေထက်ဖို့ဘာမာကမ်ပိန်း UK ကပြုစုနေတာမှာ83ခုနေပါရှိနေပြီးအခုဥရောပကုမ္ပဏီကြီးကိုလည်းစင်းနေမှာထက်ဖို့ရှိတဲ့အကြောင်းကြားခဲ့တာမှာကုမ္ပဏီဘက်ကတုံ့ပြန်ခဲ့တာဖြစ်တယ်လို့မတ်ဖာမနာကပြောပါတယ်ဒီအချိန်နဲ့ပတ်သက်လို့မတ်အင်ဂျင်နိုင်ငံအဆက်အသွယ်မေးမြန်းတာမှာသူကအခုလိုစပြောပါတယ်
Today we had notification from a big European company.
ဒီနေ့ဥရောပကုမ္ပဏီကြီးတစ်ခုကနေကျွန်တော်တို့ကိုအကြောင်းကြားခဲ့ပါတယ်။ဒီကုမ္ပဏီဟာဝန်ဆောင်မှုလုပ်ငန်းအတွက်မြန်မာစစ်တပ်ပိုင်းကုမ္ပဏီတစ်ခုကိုအသုံးပြုနေခဲ့တာပါ။ဒါပေမဲ့အခုတော့ဆက်ပြီးအသုံးပြုတော့မှာမဟုတ်သလိုနောက်ပိုင်းမြန်မာပြည်မှာရှိနေတဲ့သူတို့ကုမ္ပဏီတွေနဲ့ဆက်ပြီးစီးပွားရေးလုပ်ကိုင်တာမှာစစ်တပ်ပိုင်းကုမ္ပဏီမှန်ကန်များနဲ့ဆက်ဆက်လုပ်ကိုင်တော့မှာမဟုတ်ပါဘူး။ဒါဟာကျွန်တော်တို့တို့ကောင်းတဲ့သတင်းပါ။ဒါပေမဲ့ဘယ်ကုမ္ပဏီဖြစ်တယ်ဆိုတာကိုတော့လျှို့ဝှက်ထားဖို့ကျွန်တော်တို့သဘောတူထားပါတယ်။ကုမ္ပဏီတွေနဲ့ကျွန်တော်တို့ကြားသဘောတူညီချက်ကစစ်တပ်နဲ့စီးပွားရေးပူးပေါင်းလုပ်ကိုင်တာကိုသူတို့ရက်မဲဆိုရင်အမည်ပြည့်စင်းနဲ့အများပြည်သူသိအောင်ထည့်သွင်းမှာမဟုတ်ဘူးဆိုတဲ့အချက်ဖြစ်ပါတယ်
။မြန်မာစစ်တပ်နဲ့ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းတွေကိုရက်ဆိုင်ခဲ့တာဒါမှမဟုတ်ရက်ဆိုင်တော့မဲ့ကုမ္ပဏီတွေကဘယ်လိုကုမ္ပဏီအမျိုးအစားတွေလဲရှင်
။ We've seen the companies that have stopped doing business with the military have been in finance
စစ်တပ်နဲ့စီးပွားရေးဆက်ဆက်နေတာတွေကိုရက်ဆိုင်ခဲ့တဲ့ကုမ္ပဏီတွေဆိုရင်ကျွန်တော်တို့တွေ့နေရတဲ့အထက်မှာငွေကြေးဝန်ဆောင်မှုလုပ်ငန်း၊သတင်းမီဒီယာ၊ဆက်သွယ်ရေး၊စိုက်ပျိုးရေးနဲ့လက်နက်ပစ္စည်းစားတဲ့ကဏ္ဍတွေကဖြစ်ပါတယ်။အခုလိုကျယ်ပြန့်တဲ့ကဏ္ဍပေါင်းစုံကစီးပွားရေးကုမ္ပဏီတွေဟာစစ်တပ်နဲ့ဆက်ဆက်လုပ်ကိုင်နေတာတွေကိုအဆုံးသတ်ခဲ့ကြပါပြီ။ပြီးခဲ့တဲ့သတင်းဘက်ကဆိုရင် ICC နိုင်ငံတော်ရာဇဝတ်ခွင့်ရုံးမှာမြန်မာနဲ့ဆိုင်တဲ့အမှုကိုတင်သွင်းတဲ့အထက်မှာနိုင်ငံတကာကုမ္ပဏီတွေအနေနဲ့စစ်တပ်နဲ့စီးပွားရေးအရာဆက်ဆက်လုပ်ကိုင်မင်းဆိုရင်စစ်တပ်ကကျူးလွန်တဲ့နိုင်ငံတကာပြုမှုကိုငွေကြေးအရအကူအညီပေးနေတာဖြစ်တယ်ဆိုတဲ့အချက်ပါဝင်ပါတယ်။တကယ်လို့ကုမ္ပဏီတွေဘက်ကစစ်တပ်ရဲ့ပြုမှုကျူးလွန်မှုတွေအတွက်အထောက်ပံ့ပေးခဲ့မယ်ဆိုရင်သူတို့ပါနိုင်ငံတကာပြုမှုတွေမှာကြံရပါအဖြစ်တက်ရောက်မှာပါ
ဒီနေရာမှာ ICC ခုံရုံးကဒီစီးပွားရေးကုမ္ပဏီတွေကိုဘယ်လိုစီရင်ကိုင်တွင်နိုင်မလဲရှင
် So what has happened is that the ICC is considering how to go about
ဘယ်လိုဖြစ်မလဲဆိုရင်ပထမဆုံးကုမ္ပဏီတွေကိုအကဲဖြတ်ဖို့အတွက် ICC တရားလိုရှိနေကနေကြိုတင်ပဏာမစုံစမ်းစစ်ဆေးဖို့တရားရုံးရဲ့ခွင့်ပြုချက်တောင်းခံပြီးစုံစမ်းစစ်ဆေးမှုအပြည့်အဝအရင်လိုမလားဆိုတာ ICC ခုံရုံးကနေစဉ်းစားနေပါတယ်နောက်တစ်ဆင့်ကတော့တရားရုံးရဲ့ခွင့်ပြုချက်နဲ့ ICC တရားလိုရှိနေကနေပြစ်မှုကိုကြကြနာနာအပြည့်အဝစုံစမ်းစစ်ဆေးတဲ့အခါမှာတည်တည်ထောက်ထားယူဖို့ဘယ်သူကပြစ်မှုကျူးလွန်တယ်လဲဆိုတာကိုကြည့်ပြီး ဒီလူတွေကိုအရေးယူဖို့အမှုတွေကိုတည်ဆောက်မလားဆိုတာပဲဖြစ်ပါတယ်။ဆိုတော့ ICC ရာဇဝတ်ကုန်ရုံးအနေနဲ့စုံစမ်းစစ်ဆေးမှုအပြည့်အဝလုပ်တဲ့အခါမှာဒီကုမ္ပဏီတွေကိုပါစုံစမ်းစစ်ဆေးမလားဆိုတာကျွန်တော်တို့စောင့်ကြည့်ရမှာဖြစ်ပါတယ်
။ဘာမကမ်ပိန်း UK ရဲ့ထုတ်ပြန်ချက်အရဆိုရင်မြန်မာစစ်တပ်နဲ့စီးပွားရေးအရာဆက်ဆက်မှုတွေကိုရုတ်သိမ်းထားတဲ့ကုမ္ပဏီပေါင်း6ခုရှိနေပြီလို့ဖော်ပြထားပါတယ်။အဲ့ဒါကိုထပ်ပြီးတော့ရှင်းပြပေးလို့ရမလားရှင်။
Six international companies ended their involvement with the Burmese military.
ဒီမှာစစ်တပ်နဲ့သူတို့ပတ်သက်နေတာတွေကိုရပ်ဆိုင်လိုက်တဲ့ကုမ္ပဏီပေါင်း6ခုရှိပါပြီ။အဲဒီ6ခုထဲမှာနှစ်ခုကနာမည်ပြစီးရင်နဲ့ရှိနေတော့ကျွန်တော်တို့ဖယ်ရှားလိုက်ပါတယ်။နောက်4ခုကတော့နာမည်ပြစီးရင်နဲ့မထည့်ခင်အီးမေးလ်နဲ့ကြိုတင်အကြောင်းကြားတဲ့အချိန်မှာသူတို့ကုမ္ပဏီတွေနဲ့စစ်တပ်နဲ့ဆက်ဆက်ပြီးလုပ်ကိုင်တော့မှာမဟုတ်ဘူးလို့ဂရီဘေးအကြောင်းပြန်လာတဲ့အတွက်အများပြည်သူသိအောင်သူတို့ကုမ္ပဏီတွေရဲ့အမည်တွေကိုကျွန်တော်တို့မဖော်ပြခဲ့တော့ပါဘူး။
ဒီတိန်ဆိုးရရဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်မှုအကူအညီပေးရေးအဖွဲ့ DFID ကနေသူတို့ထောက်ပံ့တဲ့အကူအညီတွေကိုမြန်မာစစ်တပ်ပိုင်ကုမ္ပဏီတွေနဲ့မပတ်သက်ဖို့မိဖက်အဖွဲ့အစည်းတွေဖြစ်တဲ့ကုလသမဂ္ဂအပါအဝင်အခြားအဖွဲ့တွေကိုတရားဝင်စာရေးသားပေးပို့ခဲ့တယ်လို့ဒီတိန်ပါလီမန်မှာဒီလအစောပိုင်းကအစိုးရဘက်ကအတည်ပြုပြောခဲ့တယ်လို့သိရပါတယ်။ဆိုတော့ဒီအပေါ်မှာဘာမှကမ်ပိန်း UK ရဲ့သဘောထားသိပြရစီရှင
်။ They didn't take any action to try to make sure that when they give a grant to the UN to
ကုလသမဂ္ဂဓမ္မမုတ်ကုမ္ပဏီတစ်ခုဓမ္မမုတ်ဘယ်သူကိုပဲဖြစ်ဖြစ်ရမုံငွေပေးတဲ့အခါမြန်မာစစ်တပ်ကုမ္ပဏီတစ်ခုနဲ့ဆက်ဆက်ပြီးဒီငွေတွေကနေဘယ်လိုနည်းနဲ့မှအသုံးမပြုရဘူးဆိုတဲ့ကန့်သတ်ချက်မျိုးသူတို့ချမှတ်ထားပါဘူး။အခုတော့မြန်မာစစ်တပ်နဲ့ဆက်ဆက်တဲ့ဘယ်ကုမ္ပဏီကိုမှအသုံးပြုနေဘူးဆိုတာစစ်ဆေးဖို့လိုရဲဆိုပြီးမြန်မာနိုင်ငံတွင်းကသူတို့ရဲ့မိဖက်အဖွဲ့အစည်းတွေကိုစာနဲ့အကြောင်းကြားထားတယ်ဆိုတာကျွန်တော်တို့သိရတာပါ။ဒါဟာမြန်မာစစ်ဖက်နဲ့ဆက်ဆက်တဲ့ကုမ္ပဏီတွေနဲ့မပတ်သက်ရေးအလူရှင်အားလုံးမှာမူဝါဒတစ်ခုကြားလာစေဖို့အတွက်စိတ်ကိုအေးပါပြီးထူးခြားတဲ့ပြထုံးမှုတစ်ခုဖြစ်ပါတယ်
။ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးမစ်ရှင် FFM အဖွဲ့ကလည်းစက်တင်ဘာလကထုတ်ပြန်ထားတဲ့မြန်မာတက်မတော်ရဲ့စီးပွားရေးအကျိုးအမြတ်များဆိုတဲ့အစီရင်ခံစာထဲမှာတက်မတော်နဲ့တိုက်ရိုက်ဒါမှမဟုတ်သွေးဝိုက်ပြီးလုပ်ကင်နေတဲ့နိုင်ငံတကာစီးပွားရေးကုမ္ပဏီပေါင်းအနည်းဆုံး44ခုတည်းကဒီတိန်အခြေစိုက်ရေကြောင်းသွားလာရေးဆိုင်ရာ Navigation နည်းပညာတွေအဓိကထုတ်လုပ်ရောင်းချတဲ့Very Post Company, Norway ခြေဆိုင်ဆက်သွယ်ရေးဝန်ဆောင်မှုကုမ္ပဏီတစ်ခုဖြစ်တဲ့ Jotron Company စတဲ့မြန်မာစစ်တပ်ကိုနည်းပညာတွေရောင်းချနေတဲ့ကုမ္ပဏီတချို့လည်းပါဝင်ခဲ့ပါတယ်ရှင်
။မှန်ရင်ချင်းနိုင်ပါရှင်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာအောက်တိုဘာလ31ရက်နေ့ကနေနိုဝင်ဘာ4ရက်အထိကျင်းပမယ့်35ကြိမ်မြောက်အာဆီယံထိပ်သီးဆင်းနွေးပွဲကိုနိုင်ငံတော်အထိုင်မင်္ဂန်ပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တက်ရောက်မှာဖြစ်ပြီးနိုင်ငံခေါင်းဆောင်တွေနဲ့တရားတွေ့ဆုံဆွေးနွေးမယ်လို့ခန့်မှန်းရပါတယ်။အာဆီယံထိပ်သီးဆွေးနွေးပွဲမှာတော့နိုင်ငံတကာကအာရုံစိုက်ဖိအားပေးနေတဲ့ရခိုင်ပြည်ပခအရေးနဲ့ပတ်သက်ပြီးဒေသရင်းနိုင်ငံတွေရဲ့ထောက်ခံမှုရအောင်နီးလန်းသည့်ရှာဖို့လိုတယ်လို့နိုင်ငံရေးလေ့လာသူတွေကပြောပါတယ်။ကိုဇော်ထက်တင်ပြထားပါတယ်။
အာဆီယံထိပ်သီးအစည်းအဝေးမှာကိုရီးယားကျွန်းဆွယ်ပြည်ထနာတောင်တရုတ်ပင်လယ်ပြည်ထနာတဘာဝပတ်ဝန်းကျင်ကိစ္စတွေပြီးတော့ WTO အပြောင်းအလဲကိစ္စအပါအဝင်ရခိုင်ပြည်နယ်ကနေတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြရဲရိုဟင်ဂျာပြည်ထနာတွေကပုံမှန်အလေးထားဆွေးနွေးရတဲ့ကိစ္စတွေဖြစ်ပါတယ်။နိုင်ငံတကာဖိအားရရှိနေတဲ့မြန်မာနိုင်ငံဟာအာဆီယံထိပ်သီးဆွေးနွေးပွဲမှာနီလန်းသစ်တွေနဲ့ချင်းကပ်ဆွေးနွေးအဖြစ်ရှာတင်ကြောင်းမဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ ISP ရဲ့ပြင်ပဆက်သွယ်ဆက်ဆံရေးတောင်းအခန်းဦးအောင်သူငင်းက VOE ကိုပြောပါတယ်။
ကျွန်တော်တို့နိုင်ငံရဲ့ပြဿနာဆိုတာတော့ဒီအာဆီယံထဲမှာဟိုအရေးကြီးတဲ့ကိစ္စတော့ဟုတ်တယ်ဒါပေမဲ့ဒေသတစ်ခုလုံးနဲ့ခြုံလိုက်လို့ရှိရင်တို့ကပို့ပြီးတော့ဟိုအရေးကြီးတဲ့ကိစ္စတွေရှိတယ်လို့ယူဆနိုင်တာပေါ့။ရေဘူးကပြောရင်တော့အာဆီယံနိုင်ငံတွေကကျွန်တော်တို့ကိုဖိအားပေးချင်တဲ့သဘောထားမရှိပါဘူး။အာဆီယံရဲ့သဘောထားတော့တို့ဘယ်လိုဝိုင်းကူပေးရမလဲဆိုတဲ့ဟာမျိုးပါပဲ။ဆိုတော့ဒီကိစ္စမှာတို့ရဲ့အခန်းကဏ္ဍရှိမလားတို့ဝိုင်းကူပေးရမလို့ရှိရင်တို့ကကူပေးချင်တယ်ဆိုတဲ့ဟာပဲ။အဲ့တော့ကျွန်တော်မြင်လာတော့ဒီနိုင်ငံတော်အတိုင်းအမြန်ပုံကူအနေနဲ့အခုလက်ရှိဒီလာကသွားတယ်ဆိုပါဆိုရသွားတယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ဘက်ကဘယ်လိုခေါ်မလဲအဆိုပြုချက်ပြီးကျွန်တော်တို့ဘက်ကနီလန်းသစ်တွေပေါ့ဒီလိုဆွေးနွေးနိုင်ရင်တော့ကောင်းမယ်တော့ထင်ပါတ
ယ်ရခိုင်ပြည်နယ်ရေးကိစ္စကိုအရှေ့အောင်အရှနိုင်ငံအသင်းဖြစ်တဲ့အာဆီယံကကူညီဖို့ကြိုးစားနေကြောင်းဇန်နဝါရီ18ရက်ကထိုင်းနိုင်ငံချင်းမိုက်မြို့မှာလုပ်တဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့နှစ်ရက်ကြာအစည်းအဝေးမှာဥက္ကဋ္ဌတောင်ယူထားတဲ့ထိုင်းနိုင်ငံကပြောခဲ့တာဖြစ်ပါတယ်အာဆီယံမှာစီးပွားရေးဖွံ့ဖြိုးဖို့အားယူနေတဲ့ CLMV လို့ခေါ်တဲ့ကမ္ဘောဒီးယား၊လာအိုမြန်မာ၊ဗီယက်နမ်နိုင်ငံတွေမှာမြန်မာနိုင်ငံဟာပြည်တွင်းရေးပြဿနာတွေကြောင့်ပုံပြီးကြိုးစားရမယ်အနေအထားဖြစ်တယ်လို့နိုင်ငံရေးစီးပွားရေးပညာရှင်တွေကထောက်ပြကြပါတယ်။နိုင်ငံတော်စီးပွားရေးအကြံပေးဒေါက်တာအောင်ထွန်းသက်ကတော့မြန်မာနိုင်ငံအနေနဲ့စီးပွားရေးအင်အားကြီးနှစ်နိုင်ငံကြားမှာရှိလို့အားသာချက်တွေရှိနေကြောင်းထောက်ပြပါတယ
်။ကျွန်တော်အင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့တရုတ်နဲ့အိန္ဒိယနဲ့ချိတ်ဆက်နေတဲ့နေရာဖြစ်နေတဲ့နိုင်ငံဖြစ်တယ်။အဲ့တော့ရှာရုမှာသူများရေးမှမရှိတဲ့ မာဟူလောက်စုဟိုဘာလို့မထိုင်းနဲ့ဗီယက်နမ်တို့ကထိုင်းနဲ့နေစားပြည့်နေပဲမဲ့ဟိုဆရာတို့ကအိန္ဒိယနဲ့နေစားပြည့်ဆိုတဲ့ခါကျတော့အဲ့ဒီအခွင့်အရေးဆရာတို့အတွက်အခွင့်အရေးပဲအဲ့တော့ဟိုလူကြီးတွေအဲ့လိုဆွေးနွေးနေတယ်အောက်မိပါတယ်ဒါလို့လို့ရတဲ့ဟာကြီး
အာဆီယံလွတ်လပ်သောကုန်သွယ်မှုဆိုင်ရာသဘောတူညီမှုအာဖတာကိုတွားရတဲ့အခါမှာမြန်မာနိုင်ငံအနည်းနဲ့ဒေသတွင်းနိုင်ငံတွေနဲ့ပူးပြီးပူးပေါင်းဆောင်ရွက်တဲ့အကြောင်းစီးပွားရေးပညာရှင်တွေကထောက်ပြကြပါတယ်။အာဆီယံနိုင်ငံတွေအချင်းချင်းဆွေးနွေးအဖြစ်ရှာမှသာလျှင်အချင်းချင်းကုန်သွယ်ရေးမှာနင်းလာမှုမရှိဘဲမျက်မျက်သက်သက်ဆောင်ရွက်နိုင်မှာလို့စီးပွားရေးပညာရှင်ဦးမင်းခင်ကအခုလိုတုံ့သက်ပါဗျာ။ဒီန
ေ့မှာအဆီယံဒီအပါဝင်အဓိကတော့ထိုင်းပေါ့နော်။အဲ့ဒါကြတော့ကျွန်တော်မေးတာနေမှာပေါ့နော်။အဲ့ကျပန်လေးဟိုဖာဒူဒီဝါလေးကိုလည်းခါတာရှိတော့အဲ့ဒီအပိုင်းဒီဝါဆောင်ရည်ကကျွန်တော်ဒီရှိရက်တင်တိုးပြီးတော့အများကြီးတင်းနေလို့ဖြစ်နေတယ်ကျွန်တော်အဲ့ဒီလိမ္မာကံကိုကျွန်တော်တို့ဥပ္ပေအစာဒီဝါလေးဖြစ်လာပြီးတော့ဒီအခုတင်းမှုခွင့်ကြီးပြေးလာတဲ့အခါဒီအရာကကိုယ်တိုင်မှာမြင်လာတယ်မမကံများဖြည့်ရှိနေတဲ့အချိန်မျိုးလည်းရှိသေးတယ်ကျွန်တော်ကရှင်းလင်းပြီး plus 5ပေါ့နော်အဲ့ဒါကိုဒီပြရနိုင်လို့ရှိတယ်ခိုင်းရဲ့၆ပုံလေးပေါ့နော်ရှင်းလင်းပြီးရတယ်ဒီကွန်ပျူတာလေးနဲ့ကျွန်တော်ရေးချက်ဒါရီနဲ့ကျန်တယ်ပေါ့နော်ဒီပြတ်တာလေးအချိန်မျိုးကျွန်တော်တော့နေတယ်ဆက်လာကြည့်ကြည့်တယ
်အဖွဲ့ဝင်နိုင်ငံတစ်ခုချင်းစီရဲ့ပြည်တွင်းရေးကိုဝင်ရောက်မစော့ဖတ်ရဘူးဆိုရယ် policy ကိုအာဆီယံအဖွဲ့ကချမှတ်ထားတာကြောင့်ရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့ Rohingya ပဋိပက္ခနဲ့ပတ်သက်လို့အစောပိုင်းမှာဝင်ရောက်စော့ဖတ်တာမျိုးမရှိခဲ့ပေမဲ့အခုနောက်ပိုင်းမှာတော့မလေးရှား၊အင်ဒိုနီးရှားလိုမွတ်စလင်အများစုနေထိုင်တဲ့နိုင်ငံတွေရဲ့ဖိအားပေးမှုတွေကြောင့်အဖွဲ့ရဲ့ရည်တည်ချက်အနည်းငယ်ပြောင်းလဲလာတာကိုတွေ့ရပါတယ်။မြန်မာအစိုးရကတော့ Rohingya ဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြတဲ့သူတွေကိုပြန်လည်လက်ခံရေးအတွက်တော့ဘင်္ဂလားဒေ့ရှ်အပါအဝင်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်
။ကုစောချက်ပါရှင်။လွိုက်ကိုစာတီပွားမြမအကောင်းဆုံးလက်ဝတ်မဲ့တဦးဖြစ်တဲ့ဘိုဇီနာအန်တိုနီယာကတိုင်ပေါင်းဆုံးကိုကံပညာဘက်မှအမျိုးသမီးအားကစားသမားတွေပို့ပြီးပေါ်ထွက်လာစေခြင်းနဲ့လို့ပြောပါတယ်။ One Championship ရဲ့မြမတိုင်ပေါင်းဆုံးလက်ဝတ်မဲ့ဘိုဇီနာအန်တိုနီယာကိုအင်ဒိုနီးရှားလက်ဝတ်မဲ့နဲ့ထိုးတက်ခဲ့တဲ့ပွဲမဆိုင်ခင်မှာပဲ VOA ကတီးတန့်တွေ့ဆုံမေးမြန်းထားပါတယ်မြန်မာအမျိုးသမီးတိုင်းပေါင်းစုံလက်ဝတ်မဲ့အားကစားသမားဘိုဇီနာအန်တိုနီယာနဲ့အင်ဒိုနီးရှားလက်ဝတ်မဲ့ပရစ်စီလာဟာတတ်တီလွန်ဘန်ဂိုတို့အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာကအစ်စတိုရာစီနိုင်ယန်အားကစားခမမာအောက်တိုဘာလ25ရက်နေ့ကထိုးသတ်ခဲ့ကြပါတယ် One Championship အဖွဲ့ရဲ့လက်ဝတ်မယ်ဒီတဲကတဦးတည်းသောမြန်မာအမျိုးသမီးလက်ဝတ်မယ်ဘိုဇီနာအန်တိုနီယာကတိုက်ခိုက်ရေးအားကစားမှမြန်မာအမျိုးသမီးအားကစားသမားတွေပို့ပြီးထွက်ပေါ်လာဖို့မျှော်လင့်တဲ့အကြောင်းပွဲမဆိုင်ခင်မှာပဲ VOA ကိုအခုလို့ပြောပါတယ
်မြန်မာမှာကဒီအမျိုးသမီးဖိုက်တာတွေတိတ်မရှိသေးဘူးနော်ဒီရှိမှဆိုလဲရိုးရလက်ဝဲလောက်ပဲရှိရဆိုတော့ဒီ MMA မှာကလက်ရှိကဒီ one champion ရှိမှဆိုကျွန်မပြောက်ထွက်ပဲရှိသေးရပါတော့။ဘာသာဒီကျွန်မတို့မြန်မာနိုင်ငံမှာလည်းဒီထက်မကပေါ့နော်အမျိုးသမီးအားကစားသမားတွေကျွန်မပို့ပြီးတော့တိုးတက်စေချင်တယ်။ပွားများစေချင်တော့ပေါ့နော်ဒီကျွန်မတို့မြန်မာမှာကအခုလက်ရှိရဒီအမျိုးသမီးကစားသမားအရင်နည်းနေတာပေါ့နော်အဲ့ဆိုတော့ကျမတို့လည်းကပါနဲ့ချီပြီးရင်ပေါ့တန်းနိုင်အောင်ပေါ့ဒီရှစ်ဆက်ပြီးတော့အမျိုးသမီးဖိုက်တာတွေအများကြီးပေါ်လာဖို့ပေါ့ညနေမှာလည်းဟုတ
်အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမှာအောက်တိုဘာလ25ရက်နေ့ကကျင်းပတဲ့ One Championship ရဲ့ Down Dog Bella ပွဲစဉ်အတွင်း Autumn Weight တက်မှာတူတူလို့ခေါ်တဲ့မြန်မာလက်ဝိမဲ့ဘိုဇီနာအန်တိုနီယာနဲ့အင်ဒိုနီးရှားလက်ဝိမဲ့ပရစီလာဟာတတ်တီလွန်ဘန်ဂိုးတို့ထုတ်တက်ခဲ့တာမှာတော့အင်ဒိုနီးရှားလက်ဝိမဲ့ကအနိုင်ရသွားပါလေ။ဒါပေမဲ့တူတူကတော့ဒီပွဲမှာသူအနိုင်ရဖို့ပိုက်ပြတ်ချက်နဲ့ထိုးတက်မှာပါလို့ပွဲမဆခင်မှာအာရင်အပြည့်နဲ့ပြောခဲ့တာပါ။
ဒီပွဲကပေါ့နော်ဒီအခုကဒီကျမရဲ့ပြိုင်ပွဲရဲ့အရှင်ကွင်းမှာကျမချင်းလာပြီးတော့ရှင်ပြိုင်ထိုးတက်ရတာဖြစ်တဲ့အတွက်ပေါ့နော်ဒီပြပွဲကကျမအရင်ပွဲတွေထပ်ပို့ပြီးတော့အများကြီးကြီးစားရပါမယ်ပြီးတော့ဒီပွဲကိုလည်းအရင်ထပ်ပို့ပြီးတော့ကောင်းအောင်ပေါ့နော်ဒီကျမကြိုးစားပြီးတော့ပြင်ဆင်ထားပါတယ်အဲဒါကြောင့်ဒီပွဲကိုကျမချုံလို့မဖြစ်ပါဘူးဒီပွဲကကျမတို့အရင်ရည်ကြီးတဲ့ပွဲပါဟုတ်ကဲ့
တူတူလို့ခေါ်ကြတဲ့ကယန်းနယ်ဘွားလက်ဝိမဲ ဘိုဇီနာအန်တိုနီယာကအင်ဒိုနီးရှားနိုင်ငံဘာလီကျွန်းကအကစားတင်နှန်းကြောင်းဘာလီ MMA မှာလေ့ကျင့်နေတာပါပြီးခဲ့တဲ့အောက်တိုဘာလ25ရက်နေ့ကအင်ဒိုနီးရှားတိုင်းပေါင်းစုံလက်ဝင်မဲနဲ့ထုတ်သက်ခဲ့တဲ့ပွဲကတော့ပြည်ပမှာအင်ရှင်လက်ဝင်မဲနဲ့ထုတ်သက်တဲ့ဒုတိယမြောက်ပြည်ပပွဲစဉ်ဖြစ်ပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့မှာအင်ရှင်ထိုင်းတိုင်းပေါင်းစုံလက်ဝင်မဲစိုက်နဲ့ပထမဆုံးအချိန်ထုတ်သက်ပွဲမှာတော့ထိုင်းတိုင်းပေါင်းစုံလက်ဝင်မဲကအနိုင်ရခဲ့ပါတယ်ဒေသခံတွေကန့်ကွက်နေတဲ့ဂျာကာဘဲမဲခေါင်မြစ်ချောင်းအောက်ပိုင်းဒေသရဲ့ပထမဆုံးရရလျက်စစ်ဓာတ်အပိစယုံကိုလာအိုနိုင်ငံဆာရာဘူရီယကတမအော်တိုဘလ29ရက်အင်္ဂါနေ့ကစတင်ဖွင့်လှစ်လိုက်ပါတယ်ဒါကိုကန့်ကွက်တဲ့အနေနဲ့ထိုင်းနိုင်ငံခရိုင်ခုနှစ်ခုကဒေသခံတွေနဲ့တက်ကြွလှုပ်ရှားသူ100လောက်မဲခေါင်မြစ်ချောင်းအသက်ရှင်ဖို့အနေကင်ပြေးရုပ်ပွဲကိုနှစ်နိုင်ငံနဲ့ဆက်ထိုင်းနိုင်ငံဖက်ချန်မှာကျင်းပခဲ့ပါတယ်ဒေါခင်မျိုးသက်ကပြောပြပေးမှာပ
ါလာအိုနိုင်ငံကအသက်စစ်တာထုတ်လုပ်မဲ့ဇေယဘူရီဟီကာတာကြောင့်မဲခေါင်မြစ်ချောင်းအောက်ပိုင်းကထိုင်းနိုင်ငံမှာဆူချိုးတွေတက်ရောက်မှုမရှိစေဖို့အတွက်ဒေသခံတွေကဆရာတော်တွေကိုတင်မောနိုင်ပင်ပြီးမြစ်ချောင်းတဲကနှစ်နိုင်ငံနယ်စပ်နေရာမှာအနေကင်းပရိတ်ရုပ်ပွဲကျင်းပခဲ့ကြတာလို့မဲခေါင်လူမျိုးရှင်တန်ရေးထိုင်းအဖွဲ့ကမွန်တီချန်တာဝမ်ကပြောပါတယ
်။ကန်စီဖြတ်တာအနေနဲ့တော်ပြတ်တည်လာ
ကြတော့ဒီလိုအန္တရာယ်ကင်းပြည့်ရွတ်တယ်ဆိုတာကလူတွေမှာကံမကောင်းတာစိတ်မချမ်းမြေ့စရာတွေကြီးအောင်လုပ်ဖို့ပါ။ဒါပေမဲ့ဒီတစ်ခါတော့မဲခေါင်မြစ်ကြီးအတွက်လုပ်ပေးရပါတယ်။ဒီမြစ်ကြီးအန်ဒရယ်နဲ့ရင်ဆိုင်နေရပြီဆိုတာအားလုံးသိပါတယ်
။အန်ဒရယ်ကင်းပရိတ်ရုပ်ပွဲကိုလာရောက်ကြသူတွေကစီနီးပူဇော်ကြသလိုပရိတ်ကျိုးတွေကိုကမ်းပြီးရပ်ဖတ်ပူဇော်ဆုတောင်းကြပါတယ်။ဒီရေကန်တာဆက်တင်လက်ပတ်တာနဲ့ဒေတာရင်းအပြောင်းလဲတွေဖြစ်တော်မှာမို့အန်ဒရယ်ကင်းအောင်လုပ်ရတာလို့လည်းသူကပြောပါတယ်။
ဆရာဘူရီ
ကဒါဆက်လက်ပတ်ပြီးလျှက်စစ်ထုတ်ပေးခြင်းမှာမဲခေါင်ဒေသကပြောင်းလဲသွားမှာတကယ်လို့ဒီပြောင်းလဲကဘလောက်အထိစိုးမဲဆိုတာမခံမနိုင်သေးပါဘူး။ဒါကြောင့်ဒီပူဇော်ပွဲကမဲခေါင်မြစ်ကြီးအသက်ရှင်အောင်လို့ကျွန်တော်တို့ကြိုးစားတဲ့ပွဲပါ
။မဲခေါင်မြစ်ကျောင်းတွေကရေခမ်းချောက်သွားတဲ့နေရာတွေကိုပါတွားရောက်ကြည့်ရှုကြမယ်။တက်ကြွလှုပ်ရှားသူတွေနဲ့ဒေသခံတွေဟာမြစ်ကျောင်းထွန်းအခုလိုရေကာတာတိဆောက်မှုကိုကန့်ကွက်နေကြတာပါ
။လက်ခံရေးခင်ဆဲဘူရီအင်းเนี่ยยังไม่ได้ข้อยุติเลยว่า
ซอยบุรีกาดาจองบาริขึ้นล่ะนะสรุปตีชาไม่ตีได้จริงมาเว้ยอู้นอกถ้าอีกาดา3ลูกทัดสอบผู้สิมันเกงฤฉาดาหมูอนาคตกูขัดมั้นหมูปูขัดตัวดาบ
่ตรุฮาแม้ข่าวเม็ดจองตวินอัญญีกินปริยยุบปวยมางาต้าปอกคลีฤกูแลเม็ดแท้หลุดเข้าจาปีตะบาวะวินจินเปลี่ยนแลชินตันยีกูลุ่ส่งเข้าจาบาเ
ดแต่ละชุมชนที่อยู่ติดแม่น้ําโขงเนี่ยในส่วนนี้ก็จะต้องพยายาม
แล้วก็มีเราได้ชอบมาตรุกุนเยอภเฝรายก็အစားထိုးစနေရိတ်ကရင်းမြစ်ကိုပြန်ထူထောင်ရင်မြစ်ကြောင်းဂီဟာစနစ်ကိုတတ်နိုင်တဲ့များပြန်ထိန်းနိုင်မဲ့နည်းလမ်းတွေရှာနေကြပါတယ်။အစိုးရချပေးမဲ့မူဝါဒတွေကိုပဲကျွန်တော်တို့ထိုင်ဆောင်မနေနိုင်ဘူးလေ
။ပတ်ချုံဒေတာမှာမြစ်ရေကခန်းလာနေပြီးလမ်းလျှောက်သွားလို့တောင်ရနေပါပြီ။ဘန်ဟတ်ဘိုင်ရွာသားတူဖြစ်တဲ့အသက်28နှစ်ရွယ်တငါတဲ့လုံချစ်ကတော့ဒီနေရာမှာငါးတွေတိတ်မပေါ်တော့ဘူးလို့ပြောပါတယ်။ဒေတာကန်ရွာသားတွေဟာအခုတော့ကောင်းနေတဲ့မြစ်ချမ်းပင်ပေါ်ကကြောက်ခဲတွေကိုရောင်းစားပြီးဝမ်းရည်ဖြစ်တင်နေရတယ်လို့အရင်တုန်းကတငါလုပ်ငန်းနဲ့အသက်မွေးခဲ့တဲ့ရွာသားဒူဟန်ဝလုပန်ကပြောပါတယ်။ထိုင်းကုမ္ပဏီတွေနဲ့ဘဏ်တွေကထိုင်းဘတ်ငွေ135ဘီလျံအမေရိကန်ဒေါ်လာ4ဘီလျံခွဲလောက်အကုန်ကျခံပြီးတိစောက်ခဲ့တဲ့ဒီရေကာတာစီမံကိန်းဟာတိစောက်ဖို့စတင်ကလေးကအငင်းပွားမှုတွေနဲ့ရင်ဆိုင်ခဲ့ရတာပါ။မီဂါဝတ် 1300 လောက်ထုတ်ပေးမဲ့ဓာတ်ပိဆိုင်တိစောက်မှုကြောင့်မိုးကုန်ကန်ကြီးမှာတော့မဲခေါင်မြစ်ထဲရေခမ်းချောက်နေပေမဲ့တိဆောက်သူတွေကတော့သူတို့နဲ့မဆိုင်ဘူးလို့ပြောပါတယ်။လာအိုနိုင်ငံမှာတိဆောက်မဲ့ရေကာတာစီမံကိန်း9ခုလောက်ထဲကပထမဆုံးဖြစ်တဲ့ဒီစီမံကိန်းကရတဲ့လျှက်စစ်95ရာခိုင်နှုန်းကိုဒေသခံတွေမရဘဲတယူနစ်ကိုနှစ်ပတ်နှုန်းနဲ့ထိုင်းကိုရောင်းမှာဖြစ်ပါတယ်။မဲခေါင်မြစ်ကြောင်းအပေါ်ပိုင်းမှာတိရုတ်ကတိဆောက်ထားတဲ့ရေကာတာ7ခုကြောင့်မြစ်ကြောင်းတွင်ရေဆင်းဆက်မှုပြဿနာနဲ့ကြုံနေရပြီးအောက်ပိုင်းကလာအိုထိုင်းကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေကငါးလုံငန်းနဲ့အသက်မွေးကြတဲ့တန်းနဲ့ချီတဲ့ဒေသခံတွေအပေါ်မှာတက်ရောက်မှုတွေရှိနေတာပါ။ကိုနှစ်နီးပါးအချိန်ယူတိဆောက်ခဲ့ရတဲ့ဒီဇေယဘူရီရေကာတာအတွက်ရေအားဖြည့်စစ်ထုတ်လုပ်မဲ့ဒီဇိုင်းကလည်းသေးသေးချာချာစမ်းသပ်စစ်ဆေးထားတဲ့ဒီဇိုင်းမဟုတ်တဲ့အတွက်တဘာဝဝင်းကျင်ကိုထိခိုက်နိုင်တယ်လို့ဝင်းကျင်ထိန်းသိမ်းသမားတွေကဝေဖန်နေကြတာဖြစ်ပါတယ
်VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်ပါရှင်။ VOA American တန်က2019ခုနှစ်အောက်တိုဘာလ30ရက်ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190ကနေပါတိုးချက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ကမ္ဘာသတင်းတွေထဲကမြန်မာဆရာကောက်နှုတ်ချက် American 3 Indian English အစီအစဉ်နဲ့အတူ
သမရောအနေနဲ့ကတော့ရခိုင်အေတပ်ဖွဲ့ကိုအေဒီတန်းသားလက်နက်ကိုင်တပ်ဖွဲ့တစ်ဖွဲ့ကိုရခိုင်မှာခြေစိုက်တော့လက်ခံနိုင်မှု
အင်္ဂါနေ့ညချမ်းတရက်လေးလအစီအစဉ်ထုတ်ပြန်ချက်မှာနားဆင်ကြရပါမယ်ရှင်အခုရေဆုံးတော့ကမ္ဘာသတင်းမီဒီယာတဲ့ကမြန်မာအကြောင်းကောက်နှုတ်ချက်တွေကိုတင်ပြပေးမှာပါမအီတန်းစင်နဲ့အတူကိုရဲမင်းထွန်းတို့ကစူးစီးတင်ပြထားပါတယ်
အော်တိုပလန်တဆက်ရှိရဲ့ဆွဲနဲ့ bangalpost.com မှာ Larry Jagam ကြီးတာထားတဲ့ရင်းကျိလုပ်ငန်းစဉ်မြေမြားနဲ့ဆိုင်ငံ့နေဆိုတဲ့ကောင်းစံပါဆောင်းမကနေကောက်နှုတ်တင်ပြလိုပါတယ်။မြန်မာစစ်တပ်နဲ့တချို့သောတိုင်းရင်းသားဖွဲ့တွေကြားမယုံကြည်မှုတွေနဲ့ရန်လိုမှုတွေတိုးပွားလာတဲ့အမျှရှင်းပတိုးနောက်ဆုတ်ဖြစ်နေတဲ့မြန်မာရင်းကျိလုပ်ငန်းစဉ်ဟာလည်းမြေမြားမှုနဲ့ဆိုင်ငံ့နေသလိုပြိုကွဲပျက်စီးသွားနိုင်တဲ့အန္တရာယ်တွေကြုံတွေ့နေရပါတယ်လို့ဆောင်းမရှင်ကဆိုပါတယ်။ရင်ကျိစီလူကမှအရေးပါတဲ့ဘက်သုံးဘက်အကြားဆက်ဆံရေးယူရင်းလာနေပါတယ်။တိုင်းသားနဲ့တကိုင်းအဖွဲ့တွေကဘာဂရီကွေးမှပြူထားခြင်းမရှိသေးသလိုတပ်မတော်ကလည်းတိုင်းသားကောင်းဆောင်တွေရဲ့တောင်းဆိုချက်တွေကိုလိုက်လျောဖို့တင်းခံနေသေးတဲ့အချိန်မှာအစိုးရကလည်းဒီမိုကရေစီချဖက်ဒရယ်ပြည်ထောင်စုကိုဦးတည်စေမဲ့စစ်မှန်တဲ့ဆွေးနွေးပွဲကိုမဆူစလောက်တာဥဆောင်နိုင်ဒါမှမဟုတ်ဥဆောင်နိုင်မှုအလေးမရှိဖြစ်နေပါတယ်တဲ့။လေးနှစ်သားပြည့်ပြီဖြစ်ခဲ့တဲ့တနိုင်ငံလုံးအဖြစ်ရဆဲရေးသဘောတူစာချုပ် NCA ဟာမြန်မာပြည်ငြိမ်းချမ်းရေးအတွက်တစ်ချိန်ကချီးကျူးခံခဲ့ရပေမဲ့တကယ်တော့ဟန်ပြတာဖြစ်ခဲ့သလိုအဲ့ဒီကတည်းကလလလလာဘာမှတူတက်မှုမရှိတာကြောင့်ရံပြမှုတွေရဆိုင်သွားတဲ့အခြေအနေသာရှိနေတယ်လို့ဆိုပါတယ်။ရန်ကုန်ကတန်တမန်တယောက်ကတော့ဒီအခြေအနေကိုတိုက်ပွဲတွေမရှိသလိုသဘောတူညီမှုလည်းမရှိအေးနေသေးတဲ့ပြည်ပက Frozen Conflict လို့တင်စားခေါ်တယ်လို့ဆိုပါတယ်။NCA နှစ်ပတ်လည်အခမ်းအနားကိုမြမအစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့10ဖွဲ့ကကောင်းဆောင်တွေတက်ရောက်ခဲ့ကြပြီးရှေ့ပတိုးသာဖြစ်နေတာကိုကြော်လွန်ကြိုးပမ်းဖို့ရည်ရွယ်ကျင်းပခဲ့တာဖြစ်ပေမဲ့တိုင်းရင်းသားကောင်းဆောင်တွေဆွေးနွေးပွဲစကားဝိုင်းကိုမကြာမီပြန်လာဖို့မျှော်လင့်ချက်မေ့မိနေချိန်မှာနောက်ထပ်ပင်လုံးကြီးလာခံကျင်းပဖို့ဆွေးနွေးပွဲတွေရှေ့ဆန်းခဲ့ရပြီလို့ဆိုပါတယ်။ဒါကြောင့်မြမငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာအရေးကြီးတဲ့လမ်းဆောင်လွမ်းကွာကိုရောက်နေပြီဖြစ်ကြောင်းတိုင်းရင်းသားတွေဟာငြိမ်းချမ်းရေးစပွဲဝိုင်းကိုပြန်လာမလားဆုံးဖြတ်ရတော့မှာဖြစ်ကြောင်းဆွေးနွေးပွဲတွေမကြာခင်ပြန်မဆနိုင်ဘူးဆိုရင်တော့ငြိမ်းချမ်းရေးလုပ်ငန်းစဉ်တစစီပြိုကွဲပြီးပြည်တွင်းစစ်တဲအတိုင်းပြန်ရောက်သွားမှာဖြစ်ကြောင်းအမည်ပတိအာရှတန်တမန်တို့ကိုကိုးကားရေးသားထားပါတယ်။စစ်ဆက်ဆွေးနွေးပွဲကိုတယောက်မှပြန်မလာရင်ပြည်တွင်းစစ်ဘက်ပြန်ရောက်သွားမှာကိုစစ်တပ်ကောင်းဆောင်တွေစိုးရိမ်နေကြောင်းလည်းမြန်မာစစ်တပ်ရဲ့တရင်အရင်မြစ်တခုကိုကိုးကားထားပါတယ်။တိုင်းဒေသနိုင်ငံရေးပါတီတွေလွတ်တော်တဲ့နေရာပိုရလာရင်အမျိုးသားလွတ်တော်မှာပြောရေးဆိုခွင့်ပိုရှိလာမှာဖြစ်လို့ရွေးကော်ဝဲပြည်တဲ့အထိအဲ့ဒီလိုဆက်သွားနေရင်တပ်မတော်ရဲ့ထိန်းချုပ်မှုအာဏာရောနေသွားမှာကိုလည်းတပ်မတော်ကောင်းဆောင်တွေစိုးရိမ်နေတယ်လို့ဆိုပါတယ်။ RCSS ကောင်းဆောင် NCA နှစ်ပတ်လည်အခမ်းအနားကိုမတက်တာနဲ့နောက်ထပ်ပင်လုံကြီးလာခံကျင်းပရေးပြင်ဆင်ဆောင်ရွက်တာတွေမှာမပါဝင်တာဟာလည်းငြိမ်းချမ်းဆွေးနွေးပွဲကိုပျက်စီးစေကောင်းပျက်စီးစေနိုင်ပါတယ်။ဒါအပြင်လာမယ့်ရွေးကောက်ပွဲဟာလည်းပြည်ထောင်စုပိုးရှုပ်ထွေးစီပါတယ်တဲ့။တိုင်းဒေသကောင်းဆောင်တွေကရွေးကောက်ပွဲအကြိုတစ်နှစ်အတွင်းဘာမှဖြစ်လာမှာမဟုတ်ဘူးလို့ယုံကြည်နေကြပြီးရွေးကောက်ပွဲအပြီးတက်လာမယ့်အစိုးရတဲ့နဲ့ထိတွေ့ဆက်ဆံတာဟာသာသူတို့အတွက်အကျိုးများလိမ့်မယ်လို့လည်းထင်မြင်နေကြပါတယ်။အခုလောလောဆယ်အရေးကြီးတာကတော့ဒေါက်ဆန်းစုကြည်အနေနဲ့ဒီမိုကရေစီကျဖက်ဒရယ်နိုင်ငံဖြစ်လာဖို့ပြည်စုံတဲ့မျှော်လင့်ချက်နဲ့အမြင်ကိုပေးရနိုင်မယ့် ခိုင်မာတဲ့ကောင်းဆောင်မှုကိုပေးဖို့ပါပဲလို့ဆိုပါတယ်။ဒါမှမဟုတ်ရင်တော့နေရာတကာကြီးပွင့်သွားလိမ့်မှာဖြစ်ကြောင်းအမည်မဖော်လိုသူတိုင်းသားကောင်းဆောင်တယောက်ကပြောကြောင်းရေးသားထားပါတယ်ခင်ဗျာ
။မြန်မာနိုင်ငံတွင်ကကြမ်းဖက်မှုတွေကိုတွန်းအားပေးခဲ့တဲ့ Facebook လူမှုကွန်ရက်အမုန်းစကားတင်ပြမှုနဲ့ပြည်ထောင်တက်ပြန်ပြီဆိုတဲ့ခေါင်းစဉ်နဲ့ဘီလီပယ်ရီကိုက Time Magazine ရဲ့ website time.com မှာအောက်တိုဘာလ29ရက်နေ့တုန်းကရေးထားတာကိုဖတ်ရပါတယ်။ရခိုင်ပြည်နယ်ကထွက်ပြေးကြတဲ့ရိုဟင်ဂျာတွေပေါ်မှာ2019တုန်းက Facebook ပေါ်ကနေတဆင့်အမုန်းစကားတွေပြန့်ပွားခဲ့တယ်လို့ပဲ။အခုလည်းအိန္ဒိယအရှေ့မြောက်ပိုင်းအာတန်ပြည်နယ်တွေကလူနည်းစုတွေကြားမှာအမုန်းစကားတွေ Facebook ပေါ်မှာတချိန်ထိုးပြန့်နှံ့နေတယ်လို့ဆိုပါတယ်။အင်္ဂါနေ့ကထုတ်ပြန်လိုက်တဲ့အစီရင်ခံစာတစ်အရဒီနှစ်ဩဂတ်လမှာအစိမ်းကြီးအစိုးရကထုတ်ပြန်တဲ့နိုင်ငံသားစီးရင်ထဲမှာအာတန်ကလူနှစ်တန်းလောက်မပါလာဘူးလို့ဖော်ပြထားတာဖြစ်ပါတယ်။အာတန်ပြည်နယ်ကဘာသာခြားနဲ့တိုင်းရင်းသားလူနည်းစုတွေကိုပုတ်ခတ်တဲ့ Facebook post တွေတင်ထားတာတွေကိုအချိန်5.4သန်းမကအကြည့်ထားကြတယ်လို့လဲစောင့်ကြည့်ရအဖွဲ့ Avex ကပြောပြီးတော့ဒါကဘာလို့ Facebook ကအရေးမယူတာလဲလို့မေးခွန်းထုတ်နေပါလိမ့်။ရခိုင်ကရိုင်ဂျာအရေးတုံးကလိုပဲအကြမ်းဖက်မှုတွေဖြစ်တော့မှာပဲ post တွေတင်ထားတာတွေကိုဖြုတ်ဖို့လှုံ့ဆော်ရင်နောက်ကျသွားလိမ့်မယ်လို့ Avex ရဲ့အကြီးအကဲပြောဆိုချက်ကိုကိုးကားပြီးတော့ဖော်ပြထားတာပါရိုင်ဂျာပြည်ပခတုံးကလိုအဖြစ်မျိုးအာတမကျွေးရမှာစွရင်နဲ့ဆိုပြီးတော့လေသူခွင့်ရဲ့အဖွဲ့ HRW က Time Magazine ကို August လမှာပြောဆိုခဲ့ပူပါတယ်အထူးသဖြင့်ဘင်္ဂလီမွတ်စလင်တွေကိုနာမည်ဆိုးအမျိုးမျိုးခေါ်ပြီးတော့ရှင်းလင်းတုံ့တင်ဖို့အမုန်းစကားဖြန့်တာတွေကို Facebook လူမှုကွန်ရက်ပေါ်မှာတွေ့ရတယ်ဆိုပြီးတော့ Avex ကိုကိုးကားပြီးတော့ဖော်ပြထားတာပါရွှေစာပြိပခကြား Facebook ပြဿနာတက်တုန်းက Facebook မှာအမုန်းစကားတွေဖေချဖို့မြန်မာဘာသာစကားနားလည်တဲ့ဝန်ထမ်းတွေမရှိဘူးလို့ဝေဖန်ခဲ့ကြတယ်လို့ဆိုပါတယ်။ဒီပြဿနာကိုဖြေရှင်းဖို့လူအားရောနှီးပညာဘာရောမပြည့်စုံခဲ့တဲ့အတွက်အခုချိန်ကစပြီးတော့တွန်းအားပေးလှုံ့ဆော်သွားမယ်အကြောင်း Facebook က2018တုန်းကပြောခဲ့တယ်လို့ဆိုပါတယ်။အာတန်ဘာသာစကားနဲ့အမုန်းစကားတွေကိုမစစ်ဆေးဘူးလားလို့ Facebook ကိုမေးကြည့်တဲ့အခါမှာတော့ညင်တူပညင်ရေ AI နဲ့အလိုလျောက်စစ်ပေးတဲ့ဆက်ကိုပဲအားထားပြီးတော့အသုံးပြုနေတယ်လို့ Avex ရဲ့အစီရင်ခံစာမှာဖော်ပြထားတာပါအမုန်းစကားမှန်သိတာတဲ့ post 213ခုကိုဖြုတ်ချဖို့ report လုပ်ခဲ့ပေမဲ့လည်း Facebook ရဲ့ CCAN Community Standard နဲ့မညီတဲ့96ခုကိုပဲဖြုတ်ချပေးခဲ့တယ်လို့ဆိုပါတယ်အမုန်းစကားကိုလုံးဝအတိမခံဘူးလို့ပြောနေတဲ့ Facebook ကအာတန်ဘာသာနဲ့ရေးထားတဲ့အမုန်းစကားတွေကိုတော့ဖြုတ်ချမပေးနိုင်ဘူးဆိုပြီးတော့ဆောင်းပါးရှင်ကထောက်ပြရေးသားထားပါတယ်ရှင်
မဤတန်စင်နဲ့ကိုရမင်းထွန်းတို့စူးစီးတင်ပြပေးခဲ့တာပါရှင်။ VOA American တန်ကဗုဒ္ဓဦးနေမနက်ဖက်အစီအစဉ်လေးကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။အခုတော့မနက်ခင်းတိုင်းနားဆင်နေကြအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ။ဒေါ်လာလာတန်အစီအစဉ်တင်ဆက်ထားတာတွေကိုပြန်ပြီးထုတ်လွှင့်ပေးနေတာဖြစ်ပါတယ
်ဒီကနေ့တင်ပြမယ် EDM အတုံးကတော့
Tip of the Iceberg
ဖြစ်ပါတယ်ဆာလုံးပေါင်းက TIP Tip ကထိပ်ဖြာ OF of ကရဲ့ THE the ICEBERG Iceberg ကပင်လယ်ပြင်မှာမျောနေတဲ့ရေကဲတုံးကြီးဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်ဒေးတွေကပင်လယ်ပြင်မှာမျောနေတဲ့ရေကဲတုံးရဲ့ထိပ်ဖြာပေါ့ကမ္ဘာ့ရဲ့အရေးပိုင်းဒေသပင်လယ်ပြင်တွေမှာမျောနေတဲ့ရေကဲတုံးကြီးတွေဟာပင်လယ်ကူးသင်္ဘောတွေတွေအန်ဒီရပါကမ္ဘာကျော်အကယ်ဒမီဆုရရုပ်ရှင်ဖြစ်တဲ့ Titanic စကားမှာ1912ခုနှစ်ဧပြီလကမြောက် Atlantic ပင်လယ်ပြင်မှာဗြိတိသျှဇင်ဟန်သင်္ဘောကြီး Titanic ဟာပထမဦးဆုံးရေချခီးစင်မှာပဲပင်လယ်ပြင်မှာမျောနေတဲ့ရေကဲပြင်ကြီးနဲ့တိုက်မိလို့နင်းမြုပ်သွားရတဲ့တက်ထိတ်ရင်ဖို့ရုပ်ရှင်ကားကိုခြိပူးကြမှာပါအဲ့ဒီရုပ်ရှင်မှာပင်လယ်ပြင်မှာမျောလာတဲ့ရေကဲတုံးကြီးကိုမျက်စိနဲ့တွေ့ရတာထိတ်ကလေးတင်ပါပဲရေကဲတုံးကြီးရဲ့ထိတ်ကလေးကဒီလောက်ကြီးမယ်ဆိုရင်ပင်လယ်ပြင်အောက်မှာနေနေတဲ့အပိုင်းကအစပေါင်းဘယ်လောက်ကြီးမလဲဆိုတာကိုမှန်းဆလို့ရနိုင်ပါတယ်ဒါကြောင့်မလို့ tip of the iceberg ဆိုတဲ့ idiom အသေးပဲကတော့တွေ့နေရတဲ့ပြဿနာကြီးဟာနည်းနည်းပဲရှိတယ်ဒါပေမဲ့လို့လေသူ့နောက်မှာပြဿနာကြီးကအေယာမပါလာတာမျိုးကိုတင်စားပြောထားတာဖြစ်ပါတယ်ကျမတို့မြန်မာမှာတနွေငင်းဒဇင်ပါဆိုသလိုကြောင်းကိုသွားပြီးဒုံညက်ထိုးမိသလိုအစကတော့ဘာမှမဟုတ်ဘူးလို့ထင်ရပေမဲ့လို့လေနောက်မှပါလာတဲ့ပြဿနာကြီးကအေယာမပြဿနာကြီးဖြစ်နိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့ပြဿနာကြီးရဲ့အမည်သဘောလောက်ကိုပဲဆိုလိုတာဖြစ်ပါတယ်။မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကိုဆိုလိုတာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George Hu ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်ပါ
The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
Winji akari laisa mu pyatana ha ami tbo law be shi ba de de. Naw pai paw sia de dabon ni chan ni de de. Winji apwe win amya su ga le aei hmu ma pa win pat de ni de le lo de be ya ba de. Di u ma ko naw ta khaw na sin chi ja ya aw.
The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
Nyasi ne mi ya da ne ne be shi be me lo le mmi nai na amya ji chan ni de da ku belu pyo mle
tip of the iceberg
lu pyo lo ya ba le e da ga do di kini mne tin pya ke de ATM a tou me phit ba le
dolanga ta season tin set de american indian to english tin gan sa ko pyan le tin set pe ni da phit ba le english tin gan sa a tin sei po cha che twe ko sait tan ja pyan pi lo na sin phat shu lo yin no voa internet sa myan na phit de barmis.voanews.com ma la yak phat shu na sin nai de lo tv season ma le thau lwin pe ni ba le tacha a phat sin season twe ko le aei website ma pyan pi lo na sin phat shu nai ma le အခုတော့အင်ကန်နဲ့ညာချမ်းကဆွေးနွေးခဲ့ကြတဲ့တိုက်ရိုက်လေးလိုက်အစီအစဉ်ကိုပြန်ပြီးတင်ဆက်ပေးမှာပါကိုသားညွန်ဦးစီစဉ်ပြီးထုတ်လုပ်သူကမခင်ဖြူထွေးဖြစ်ပါတယ
်မင်္ဂလာပါခင်ဗျာအင်ကန်နဲ့ညာပိုင်းတိုက်ရိုက်လေးလိုက်အစီအစဉ်ကနေပြီးတော့ကျူးကျူးပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီရခိုင်ပြည်နယ်မှာအခုကြုံနေရတဲ့ပြည်ပခါနဲ့နောက်ဆက်တွဲအခြေအနေတွေဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းဒေသကမြန်မာစစ်တပ်နဲ့ဒီအေးရခိုင်လက်နက်ကိုင်ပို့ရကြတိုက်ပွဲတွေပူပူပြီးတော့တင်းမာလာတယ်လို့ပဲအရတားထိခိုက်မှုတွေအရတားတွေတွာလာနေထိုင်ဆားသမှုတွေကိုလည်းထိခိုက်လာနေပါတယ်တစ်ဖက်မှာတော့အပြည့်ရဆင်းနေနေတဲ့ဆိုပေမဲ့တစ်ဖက်နဲ့တစ်ဖက်ဆွဆွဲပြောဆိုမှုတွေဟာလည်းပူပြီးတော့ပြင်းထန်လာပါတယ်ရခိုင်မြောက်ပိုင်းစစ်ပွဲညီညာမှုအလားအလာနောက်စိန်ခေါ်ချက်တွေကြောင့်အခုကျွန်တော်တိုက်လေလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှစ်ဦးရှိပါတယ်ပထမတူကတော့ဒီအမျိုးသားလွတ်တော်ရခိုင်ပြည်နယ်ကဒီခိုင်ပါတီရဲ့ဒီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဖြစ်ပါတယ်ဒေါက်ထုမွေဖြစ်ပါတယ်ခင်ဗျာနောက်တစ်ခုကတော့ဒီမြန်မာနိုင်ငံရေးလေးလာသူလက်ရှိညီငယ်ရေးလုပ်ငန်းစဉ်တွေကိုလည်းလေးလာတုံ့တက်ပြီးနေတဲ့ဥမ္မောင်မောင်ဆိုးဖြစ်ပါတယ်ခင်ဗျာကျွန်တော်အရင်ဆုံးဥမ္မောင်မောင်ဆိုးဖိတ်ခေါ်ချင်ပါတယ်ခင်ဗျာဥမ္မောင်ဆိုးကြားပါလားခင်ဗျာဥမ္မောင်ဆိုးကျွန်တော်ခုနကပြောလို့ပဲရခိုင်ပြည်နယ်ကပြည်ပခါပေါ်ခုနောက်ပိုင်းဆိုဒီရပိုင်းဆိုပိုစိတ်လာတယ်ဥမ္မောင်ဆိုးရှင်ဒီတစ်ဖက်နဲ့တစ်ဖက်အဖမ်းစည်းတွေနောက်တိုက်ဆိုးမှုတွေပြစ်တာခတ်တာတွေပူဆိုးလာတယ်ပြောမယ်ဆိုရင်တစ်ဖက်မှာညီငယ်ရေးအတွက်လည်းဆွေးနွေးနေတဲ့ဟာတွေကလည်းရှိနေတယ်ခင်ဗျာအဲ့တော့အချိန်လေးအလားအလာပေါ့ဥမ္မောင်ဆိုးရဲ့သုံးသပ်ချက်လေးအရင်ဆုံးသိကြပါလိမ့်ခင်ဗျာ
ဒီကတော့တမရော်နဲ့အေးကြမှာကွလွမှုကထိတ်တိုက်ဖြစ်နေပါတယ်တမရော်အနေနဲ့ကတော့ရခိုင်အေးတပ်ဖွဲ့ကိုအေးဒီတန်းသားနဲ့ငယ်တပ်ဖွဲ့ကိုရခိုင်မှာခြေစိုက်တော့လက်ခံနိုင်မှု1980နောက်ပိုင်းနေရာရခိုင်အဖြူအောင်နယ်မြေဖြစ်တယ်အဖြူအောင်နယ်မြေမှာတိုင်းသားလက်နက်ကိုင်တပ်ဖွဲ့တစ်ဖွဲ့အချင်းဆက်နိုင်မှုဆိုရဲဘက်ကနေပြီးတော့သူရက်တည်ပြီးတော့ကြီးပြင်းပါတယ်ဒီဘက်ကတော့သူတို့တိုင်းသားတွေအတွက်တက်ခဲ့ဖို့အတွက်တိုင်းသားတွေရက်တည်ဖို့အတွက်ဒီရခိုင်မှာသူတို့တိုင်းသားလက်နက်ကိုင်တပ်ဖွဲ့တစ်ခုအခြေခံဒေသတစ်ခုပြီးဆောင်အောင်မယ်လို့ရက်တည်ပါတယ်အဲ့ဒီအမြင်တစ်ခုကဖြစ်ပျော်ရင်းဆန့်ကျင်နေတဲ့အချိန်မှာသူလက်နက်ကိုင်တပ်ဖွဲ့တွေပြစ်ထန်လာတယ်လို့ပြင်ပါတယ်အဲ့လည်းတက်ပွဲတွေကိုဖြစ်ရှင်းဖို့လောလောဆယ်ကတော့ခက်ခဲနေဦးနဲ့ဒီမှာလေခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဒီညမှာအဓိကမေးချင်တာက rule of engagement နဲ့နောက်တစ်ခုကအယက်သားလူစုတွေထိခိုက်နေကိစ္စပါပြောရမယ်ဆိုရှင်ဒီမြန်မာဆစ်ဆူရဘက်ကတက်မတော်ဒီပြောခွင့်ရသူတွေအမြဲပြောနေတာကတစ်ဖက်ကပြစ်လို့သူတို့ရွာကိုပြန်ပြစ်ကြပါတယ်ဘယ်နေရာကိုဒီရွာတွေကိုပြစ်ရပါတယ်နောက်တစ်ဖက်မှာကျော်သားတွေဘက်ကနေပြီးတော့ဒီလက်နက်ကင်တွေကိုထောက်ခံနေရဲ၊ကူညီနေရဲဆိုပြီးတော့ဖမ်းတာစီးတာတွေလည်းတော်တော်များများကြုံလာပါရခင်ဗျာအဲ့တော့ရခိုင်အဲ့မှာရှိတဲ့ဒေသခံလူတို့တွေနဲ့ပတ်သက်လို့စစ်တပ်ရဲ့သဘောထားနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်မိပါလဲ
အခုကျွန်တော်တို့တွေ့ရတာတော့အေးလက်နက်ကင်တပ်ဖွဲ့ကိုပေါ်လာပြီးတယ်မှာရခိုင်ဒီမြောက်ပိုင်းလူတို့နေနေရတော့အေးတပ်ဖွဲ့ကိုထောက်ခံနေတဲ့သူမြေပြင်သတင်းတွေအများကြီးသိရပါတယ်အဲ့တော့တစ်ဖက်ကတပ်မတော်အနေနဲ့ကလည်းဒီအေးကိုထောက်ခံတဲ့လူတွေကိုပြန်လေခြေမှုနယ်လို့အကြောင်းပြတာဖြစ်ပါလိမ့်မယ်။အဲဒါလည်းပဲတခုတော့ရှိတယ်စစ်ပွဲတခုဖြစ်လာလို့ရှိရင်ကျွန်တော်တို့ပြောတဲ့စကားတခုရှိပါတယ်စစ်ပွဲတခုဖြစ်လာလို့ရှိရင်အမှန်တရားအပြောင်းဆုံးသွားတယ်ဆိုလိုပါပဲ။ကျွန်တော်တို့ဒီစစ်ပွဲဖြစ်လာတာနဲ့ဒီသူ့ပဲမှန်တယ်ကိုယ့်ပဲမှန်တယ်ဆိုရင်ညှိနှိုင်းမှုတွေပေါ်လာတော့တိတ်အံ့ဩစရာမရှိဘူးလို့ထင်ပါတယ်ခင်ဗျာ
။ဒေါက်တူမေကျွန်တော်ရေဆုံးမေးချင်တာကတော့အခုရခိုင်ပြည်နယ်မှာဖြစ်နေတဲ့တိုက်ပွဲတွေ နောက်ရဲရလူလူထိခိုက်မှုတွေဖမ်းဆီးခံရတာတွေအမျိုးမျိုးကျွန်တော်တို့သတင်းတွေလည်းကြားမြေပြင်သတင်းတွေလည်းကြားနေရပါတယ်ခင်ဗျာပြစ်ဒဏ်ခတ်တာတွေလည်းတော်ပြင်းပြင်းထန်ထန်ဖြစ်လာပါတယ်အပြိုင်ဆိုင်ပေါ့အဲ့တော့ဒီအချိန်မှာရခိုင်နိုင်ငံရေးသမားတွေကတော့ဒီအချိန်နဲ့ပတ်သက်ပြီးတော့နည်းနည်းဟိုညင်းညင်းအတန်ရှင်ရော့သွားအောင်ဖြေလျှော့ပေးနိုင်မယ်ကူညီလှုပ်ဆောင်ပေးနိုင်မယ်အလားအလာအခွင့်အလမ်းတွေမရှိဘူးလား
ဟုတ်လက်ရှိရခိုင်ပြည်နယ်အခြေအနေဟာအာဆိုတာကလည်းပုံပြီးတော့ဆိုးရွားတဲ့အခြေအနေကိုဥတည်နေပါတယ်ချင်းဆိုတော့ကျမတို့နိုင်ငံရေးသမားအနေနဲ့တော့နေပြီးတော့ဒီလက်တော်ကိုယ်စားလှယ်အနေနဲ့ပြည်သူကိုယ်စားလှယ်အနေနဲ့ရောကျမတို့တွေကဒါကိုအစိုးရကိုအမြဲတမ်းပြောပါတယ်ဒါအစိုးရကကြားဝင်ဖြန့်ဖြေးလိုက်လို့ရှိရင်အတိုင်းအတာတစ်ခုအထိဒါဒီအခြေအနေဟာနေပြီးတော့ပြည်သူပေါ်မှာထိခိုက်မှုတွေဟာအတိုင်းအတာတစ်ခုတွေရောက်ပါသွားနိုင်ပါတယ်အခုကနေပြီးတော့ဒီနှစ်ဖက်တိုက်ပွဲတွေကြားထဲမှာပြည်သူတွေဟာတုတ်ကိုထိခိုက်နေနိုင်ရပါတယ်ဒီထိခိုက်နေနိုင်မှုအတွက်အစိုးရကဘာတစ်ခုမှမပြောတာကျမတို့အရန်ဟောအံ့ဟောပါရဲ့ရှင်ဒါကြောင့်မလို့ကျမတို့အနေနဲ့ကတော့ပြည်သူကိုယ်စားအင်မတန်မှစိတ်မကောင်းဖြစ်မိပါတယ်ကျမတို့နိုင်ငံရေးသမားတွေကဘလောက်ပဲတွန်းပြောပြောကိုယ်စားလှယ်တွေကဘလောက်ပဲပြောပြောနေပြီးတော့အခုချိန်မှာတစ်ဖက်တိုက်ဝဲချက်မှဖြစ်နေကြတဲ့ဟာကြေညာကနေပြီးပြည်သူရဲ့ထိခိုက်နေတာမျိုးအကြီးအကျယ်ဆုံးဖြစ်နေပါတယ်ဒါကြောင့်အစိုးရကကြောင်းဝင်ဖြန့်ကျင်မှုတွေအကောင်းဆုံးအခြေအနေဖြစ်လိမ့်မယ်အကောင်းဆုံးအခြေတစ်ခုရလိမ့်မယ်လို့တော့ကျမတို့အုံသက်ပါတယ်ရှင
်ဟုတ်ကဲ့ဒီနေရာမှာအစိုးရတာဝန်ရှိသူတွေ justify လုပ်နေတဲ့ကိစ္စပေါ့နော်အဲ့လို justify လို့ဖြစ်နေတဲ့အခြေအနေကလနဲ့ကန်အေအဖွဲ့တွေတပုံဖွဲ့တွေကနေပြီးတော့လုံချုံရေးစခန်းတွေကိုတိုက်ခိုက်တယ်လုံချုံရေးအဖွဲ့ကြီးတွေကိုတိုက်ခိုက်တယ်ဒါဟာအကြမ်းဖက်မှုဖြစ်တယ်ဆိုတော့ဟာမျိုးနဲ့ justification ပြောပြောနေတာရှိပါတယ်ခင်ဗျာဒါနဲ့ပတ်သက်လို့မထူမီအမြင်သိချင်ပါတယ်
ဟိုတိုင်းရင်းသားတွေလက်နက်ကင်တာအကြောင်းမဲ့လက်နက်ကင်တယ်လို့ဆိုကျမအနေနဲ့မထင်ပါဘူးရှင်ဒါတော့ခိုင်ရင်းမှမဟုတ်ပါဘူးမြန်မာနိုင်ငံမှာရှိကြတဲ့တိုင်းရင်းသားလက်နက်ကင်များဒီကိုပိုင်ပြဌာန်းပိုင်ခွင့်နဲ့ကိုယ့်ချင်မကိုဖန်တီးဖို့ကြိုးပမ်းလာခဲ့တာနှစ်ပေါင်းများစွာကြာခဲ့ပါပြီဒီချင်းရ27ရာစုမှနေပြီးတော့နိုင်ငံတွေနိုင်ငံတွေကအရန်ကိုတိုးတက်ဖြစ်ထွန်းနေပြီပါဒီချင်းကမှနေပြီးမြန်မာနိုင်ငံအနေနဲ့ဒီလက်နက်ကင်ပဋိပက္ခအခြေအနေကိုတိုင်းရင်းသားတွေကိုနေပြီးတော့အကြမ်းဖက်ဆိုပြီးတော့ဆွဆွဲမှုတွေဒါလက်ရှိပကတိအခြေအနေကိုဖြည့်ရှင်းနိုင်တဲ့နည်းလမ်းတစ်ခုမဟုတ်ပါဘူးဖြည့်ရှင်းနိုင်တဲ့အသုံးလုံးလည်းမဟုတ်ပါဘူးဆိုတော့ဒီလက်နက်ကင်ရတဲ့အကြောင်းရင်းကိုကွက်ကွက်ကွင်းကွင်းတိတိချာချာနေပြီးတော့လက်မခံဘဲဆိုလို့ရှိရင်တော့ဒါကျမတို့ကဒီတိုက်ပွဲအခြေအနေကပိုဆိုးရွားဖို့ပဲကျမတို့တုံ့ပြန်ရပါတယ်တေချာတာတခုကတေချာပါတယ်ကျမတို့တိုင်းရင်းသားအကွန်ကိုနေပြီးတော့ကျမတို့အဲသူပြည်သနာလောက်ကြည့်လိုက်ပါကိုပိုင်ပြတ်ထန်းပိုင်ဆိုကိုကျမကိုဖန်တီးပိုင်ဒီဖက်ဒရယ်စနစ်ကိုမကျင့်သုံးလို့ပဲဖြစ်ပါတယ်ရှင်ဒါကြောင့်မို့ကျမနေတို့အနေနဲ့ကတော့ဒီတိုင်းရင်းသားလက်နက်ကင်တွေပေါ်မှာနာမည်အမျိုးမျိုးအတက်ပြီးတော့ဒီလိုမျိုးတုတ်တိမ်နေခြင်းရှင်းနေနေခြင်းဒီကောင်းမွန်တဲ့ရလတ်ဖြစ်ထုံးမှာမဟုတ်ဘူးလို့ပဲအဲကျမတို့ဒါဆွေးနွေးလိုပါတယ်ရှင
်ဟုတ်ကဲ့ဒီနေရာမှာကျွန်တော်နောက်ထပ်တစ်ခုမတ်ထုမင်ဒေါက်ထုမင်ကိုမေးချင်တာကတော့အဲလက်ရှိရခိုင်ပြည်နယ်အစိုးရရဲ့ဒီရခိုင်ပြည်နယ်ပတ်သက်လို့ကြိုင်တွယ်ချင်းကပ်မှုနောက်တစ်ခုကရခိုင်လွှတ်တော်မှာဆိုလဲရခိုင်လွှတ်တော်ကိုယ်စားလှယ်က EMP ပါတီကအများဆုံးရှိနေတာပါခင်ဗျာအဲ့တော့လွတ်တော်နဲ့ရခိုင်ပြည်မှာရှိတဲ့လွတ်တော်နဲ့အစိုးရကတော့ဘာမှမလုပ်နိုင်တော့ဘူးလား
ဒီရခိုင်ပြည်နယ်ရဲ့ဝန်ကြီးချုပ်ကိုနေပြီးတော့တဆိုင်ရာသမရခန့်ထားခြင်းဖြစ်ပါတယ်ဆိုတော့ရခိုင်ပြည်နယ်မှာရခိုင်လွတ်တော်ကိုယ်စားအများစုကအနိုင်ရတဲ့တက်ကြောင်မလို့လွတ်တော်မှာဘလို့စင်းဘလို့အတီးပြုဆိုတာကိုအစိုးရကလိုင်းနာဆောင်ရွက်ရပါမယ်အပြည်နယ်အစိုးရများဒီပြည်နယ်နဲ့တိုင်းအထူးသဖြင့်ပြည်နယ်နဲ့တိုင်းအစိုးရများဒီပြည်ထောင်စုရဲ့အစိုးရရဲ့အမှုမှုအများကြီးရှိပါတယ်ဒါကြောင့်လွတ်တော်မှာဘလို့ပဲအနိုင်ရရတကယ်တမ်းလက်တွေ့အကောင့်ဖေဖို့ရမှာဒီအစိုးရအကောင့်ဖေဟိုကိုဆောင်ရွက်တဲ့ခါကြလို့ရှိရင်ပြည်တော်စုအစိုးရရဲ့ PR ကအများကြီးတက်ဝင်နေပါတယ
်ကျွန်တော်တော်ရရှင်တွေကိုလှည့်ပေးကြပါတယ်အရင်ဆုံးအရှင်တံဝရလီလိုက်ပေါ်မှာရှိပါတယ်အရှင်တံဝရမိ мян ဆွေးနွေးလို့ရပါတယ်ခင်ဗျအတူတူပေါ့
ဒီမှာနိုင်ငံမှာဆောင်ရွက်နေတဲ့ဆောင်ရွက်ချက်တွေဟာဒီကြည့်ရင်လက်ထက်ကလည်းဝန်ကြီးကြီးဆိုပြီးတော့1980ခုကဆောင်ရွက်ခဲ့ပါတယ်ဒီကြည့်ရင်ဒီလောက်ရှိလက်ထက်လည်းဆောင်ရွက်ခဲ့ပါတယ်ဒီလိုတွေကြည့်လို့ဆောင်ရွက်ခဲ့ပါတယ်။ဒီကိဒေါအောင်ဆောင်ကြီးလက်ထက်လည်းဆောင်ရွက်ခဲ့ပါပဲ။ဆောင်ရွက်တဲ့နေရာမှာဒီဓမ္မပဲလေ။ဒီဆရာတဲ့ဆောင်ရွက်မှုအားနည်းနေတယ်လို့သူတို့အမြင်နဲ့ညီမာတဲ့တကယ်တော့ကျတော့အားလုံးကဆောင်ရွက်တဲ့နေရာမှာဓမ္မဆရာတဲ့ဆောင်ရွက်မှသာလေရည်ရည်လေးပြီးလို့မရလို့လည်းလို့ပဲဥရလို့ပြောနာလာတယ်။အခုကအာရမဖြစ်နေကြတယ်။အာရမဆရာမတရားတဲ့ဒါကြောင့်ဒီလိုမျိုးတော့ဒီလိုမျိုးတွေကရပ်ပြီးတာအကုန်လုံးနဲ့စားပြီးပါတယ်ဒါကြိလို့လဲဆိုတော့ဒီနိုင်ငံရေးမပြေလို့လက်နက်ကြိုင်တာကလက်နက်ကြိုင်တဲ့ပုဂ္ဂိုလ်တွေတပ်ပြီးရှိရင်ဒီကောက်ပေါ်ဝင်မလာတဲ့အဲ့ဒါဟာဗီဒီယိုကြီးတွေလက်ထက်မှာလက်နက်ကြပြီးတော့အလုံးဝင်နဲ့ခြေရစကရနဲ့စကရတာတွေကအဓိပ္ပာယ်အပြီးပြီးပါပဲဒီတော့ကျတော့ဥပဒေဒီတကယ်လို့ရင်းရင်းရအောင်ရှင်းပြကြမယ်ရခိုင်ပြည်နာတယ်နာပြဒနာပေါ့အခြေချကြမယ်ဆိုရင်ဓမ္မတစ်ခုတရားတစ်ခုပေါ့ဓမ္မဖြစ်အောင်ဆောင်ရွက်လို့ပါတယ်
တ
เดี๋ยวมาพี่เดี๋ยวมาเจ้าเราเชิญเนี่ยลีกันตาชิลูกพี่เจ้าเราตอนแรกตัวเชิดดูว่าเล่ไปเจอมาเลยครับเนี่ยกูตีเลยมือตัวสุนิมีมีอะไรอย่างเลยครับเนี่ยเขาก็ครับเนี่ยเจ้าหนี้เนี่ยเราเนาะกูเนาะพนักงานเจ้าหนี้เข้ามาแล้วเปลี่ยนอะไรสิวะเลยบุตรไม่เอาไหนหมดเนี่ยเนาะตอนนั้นสิบบ่เนี่ยตัวเปลี่ยนอะไรสิวะเลยครับเนี่ยเนาะบุตรไม่เอาแล้วบุตรเปลี่ยนอะไรครับเนาะเดี๋ยวเราแต่งหน้าเนี่ยดีดูปีดูดีมั่งเ
ကျွန်တော်တို့ထပ်သွားရှိသူဖိတ်ခေါ်ခြင်းပါလေခင်ဗျာဥမ္မာဦးကျော်စံတို့တို့ဆွေးနွေးမိများလို့ရပါလေခင်ဗျာကျွန်တော်နောက်ထပ်သွားရှိသူဖိတ်ခေါ်ခြင်းပါလေခင်ဗျာဥမ္မာဦးကျော်စံတို့တို့ဆွေးနွေးမိများလို့ရပါလေခင်ဗျာကျွန်တော်နောက်ထပ်သွားရှိသူဖိတ်ခေါ်ခြင်းပါလေခင်ဗျာဥမ္မာဦးကျော်စံတို့တို့ဆွေးနွေးမိများလို့ရပါလေခင်ဗျာကျွန်တော်နောက်ထပ်သွားရှိသူဖိတ်ခေါ်ခြင်းပါလေခင်ဗျာဥမ
tan pian kwa de da na bi do ye khan no ni za bo chu za de khu le te a la a me pe da do au sa su ji do u win min no ba khan ya la so ye a so a wa khan ye po ba te de me me ji a ga da na bi lo myo lu ni la lo chan no do ye khan de tung pa ba de
u ti maw sui li lai maw ma shi ba u ti maw sui su ni mi myan lu ya ba de khan a chin ni ne tu 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 bo
အဲဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ကျေးဇူးတင်ပါတယ်အလုံးအခုဟိုဆွေးနွေးလို့ရအားလုံးကိုကျွန်တော်ကျေးဇူးတင်ပါတယ်ဒါမဲ့ကျွန်တော်ကကြောင်းချင်တာကအဒီကရခိုင်ဖြစ်နေတမကားလေမြန်မာနိုင်ငံတပည့်လို့မှလာနာခဲ့တဲ့ပူဟိုကတက်ကွားနေပြီဘာကြောင့်တက်ကွားတယ်လဲဆိုတော့အမေရင်ကောင်းဆောင်တွေမှာအဒီကစဉ်းစားကြည့်ရေးကြည့်တယ်ဘယ်လိုတမ်းဆိုတာလမ်းဆိုတဲ့လူအဥပါတွေကိုဘယ်လိုတမ်း
ဥစ္စာတွေကိုနိုင်ငံကောင်ဆောင်တွေကမပင်းစင်းနိုင်တဲ့အခြေအကြောင်းသူတို့ကနောက်ဆုံးအနေနဲ့သူတို့ကလမ်းနာပဲခံရှင်တာအကြံပြုလို့လမ်းနာခံတာပါနော
်ဟုတ်ကဲ့ခင်ဗျာကုတမောစီကျေးဇူးပါကျွန်တော်တို့တည့်ရက်နေ့တိုင်းစီစဉ်ဆက်ပြီးတော့ဆွေးနွေးကြပါလေခင်ဗျာကုတမောစီခဏလေးနားပြီးပါကျွန်တော်ပြန်လည်ဆွေးနွေးသူနှစ်ဦးကိုပြန်ပြီးဖိတ်ခေါ်ကြပါလေအရင်ဆုံးဥပမောင်စုကိုကျွန်တော်ဖိတ်ခေါ်ကြပါလေခင်ဗျာခုနဆွေးနွေးသွားကြတဲ့သူတွေထဲမှာကြားမိမှာပါတချို့ဒီမြန်မာစုရနဲ့ပတ်သက်ပြီးတော်လေးတန်တရားကြီးကြီးနဲ့ခုနပြောလို့ရခိုင်လူမျိုးတွေပေါ်မှာအာဃာတထားတယ်လို့နောက်ခုနကုတမောစီဆွေးနွေးရဆိုလဲတော်တော်လေးဒီလူမျိုးကြီးပြိပခါတီဥတီသွားနေတယ်ဆိုတဲ့ဟာမျိုးတွေရှိပါလေခင်ဗျာအဲ့တော့ဒီဖြစ်အခုဖြစ်နေတဲ့ကိစ္စနဲ့ပတ်သက်လို့အရင်ကအကြောင်းတရားပေါ့ဖရယ်ကိစ္စပြင်တခြားအရင်ကအကြောင်းတရားတွေဘာတွေရှိနိုင်လဲကုမောင်စုသုံးသပ်ပြပါလား
တော့ရခိုင်မှာတော့ပြဿနာနှစ်ခုရှိပါတယ်တစ်ခုကတော့ Federal ပြဿနာပါတစ်ခုကတော့ Penalty ပြဿနာပါနော်ဒါပေမဲ့ဒီပြဿနာတွေဖြစ်ရှင်းမှုဆိုလို့ရှိရင်ကျွန်တော်တို့ကရခိုင်လူမျိုးတွေရဲ့ကိုယ်စားပြုမှုပါဝင်မှုလိုအပ်ပါတယ်အဲသူသူရဲ့ Penalty ပြဿနာပေါ့နော်ဖြစ်ရှင်းမယ်ဆိုရင်အဲ့တော့ဒီ2012မှာပြဿနာဖြစ်တယ်2019ပြဿနာဖြစ်တယ်အခု NLD ဆိုတက်ပြီးတော့လေဒီ Committee Commission တွေဖွဲ့တာ10ခုကျော်လောက်ရှိတယ်ဒါပေမဲ့လက်တွေ့မှာဒီဗင်ဒီပြဿနာဖြစ်ရှင်းမှုအတွက်ဒီရခိုင်ကိုစားပြုလူတွေအဲ့ဒီကော်မရှင်တွေကော်မတီတွေမှာပါဝင်တာကျွန်တော်တို့မတွေ့ရဘူးဗျအဲ့တော့ဒါကုဖီအနန်ကော်မရှင်ရဲ့အစီအစဉ်သားမှာလည်းတိုက်တွန်းထားတာရှိပါတယ်အဲ့ဒါတော့ဘာလဲဆိုတော့ဒီလူဖွဲ့စည်းမှရှိတဲ့ကိုစားပြုတဲ့လူတွေပါဝင်မှုပါပဲအဲ့တော့လောလောဆယ်မှာရခိုင်ကိုစားပြုပါဝင်လူတွေမပါဝင်နိုင်တဲ့ဆိုတဲ့ဟာပြဿနာတစ်ခုပါပါနောက်ကတော့ဖယ်ရယ်ပြဿနာပါဖယ်ရပြန်လာတဲ့တက်တလိုက်ငါဆမတော်သူနေပြောသလိုပဲခင်ဗျကျွန်တော်တို့ကဖယ်ရဘေးခွင့်ပေးမယ်ညာခွင့်ပေးမယ်ဆိုတာဂရီကဝေးတည်နေနဲ့ကျွန်တော်ပြည့်တဲ့ဒီ SC လင်းနစ်ပြည်မှာလည်းကျွန်တော်တို့ခေါင်းဆောင်တွေပြောခဲ့တာရှိပါတယ်ဒါပေမဲ့လက်တွေ့မှာဘာမှမရသေးဘူးဗျဘာမှမရသေးဘူးဆိုလို့ရှိလို့ရှိရင်လက်နက်ကင်နဲ့စစ်ပေါင်းလက်နက်ကင်ပြီးတော့တိုက်ခိုက်တဲ့ဘက်ကဘူအတ္တမှာပါပြောမယ်ဆိုရင်တော့နိုင်ငံရေးပေါင်းကျင်းနေတဲ့အတွက်ကြောင့်စစ်ပေါင်းဘိုးချဲလိမ့်မယ်လို့ပဲထင်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒေါ်ထုမီကိုလည်းဒါနဲ့ဆက်ဆက်ပြီးမေးချင်ပါတယ်ခင်ဗျာဒေါ်ထုမီပြောသွားတဲ့ထက်မှာ Federal စနစ်အားနည်းလို့ဆိုရဲဟာပါပါတယ်ကျွန်တော်ဒီချိန်မှာမေးချင်တာကအခုဒီ NLD အရသာစုကတက်လာတဲ့ချိန်မှာသူတို့ Federal စနစ်နဲ့ပတ်သက်ပြီးတော့တည်ထောင်နိုင်ဖို့အတွက်သူကြိုးပမ်းနေတယ်ပြောပါတယ်နောက်ညီနိုင်ညီလာခံတွေပြည်လုံးညီလာခံတွေခေါ်တာတွေလည်းရှိပါတယ်အဲ့တော့ဒီအခြေအနေမှာ Federal စနစ်နဲ့တွားဖို့ခြေလှမ်းကောင်းနေရှိရတာနဲ့ရခိုင်ပြည်နယ်မှာအခုလိုပြစ်ပခါတွေတိုးတိုးလာတဲ့အနေအထားပေါ့နော်ဒါကဖြစ်သင့်ရလားမထုပြည်ရဲ့သုံးသပ်ချက်သိချင်ပါတယ်လက်ရှိတွားနေတဲ့ညီနိုင်ရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့အမြင်ဟောပါ
Tomorrow nene jalo shen di lutto re hu yao da wo no. Atu ta shen ni wido di anari so ya anari pari anaya shi di lutto re re yao de. Ho limit da ka lao do de ma rokhan di ne ba wun di cha di nene tain re ma ro. ဒီဖက်ကြီးပုံတိုင်းပဲဆောင်ရွက်နေတာတွေ့ပါတယ်ဟိုဖက်ဒရယ်ကိုလက်လန်းတဲ့ဖက်ဒရယ်ကိုတွန်းနေတဲ့ပုံစံဟိုတော့ကျမတို့မတွေ့ရပါဘူးပြုပြင်ပြောင်းလဲဖို့လုပ်ငန်းတွေကလည်းတိတ်ပြီးတော့နှိပ်ကွေးနေတယ်ဒါကြောင့်မလို့ကျမတို့အင်တာနက်မှာဆက်မကောင်းဖြစ်နေပါတယ်အမှန်တကယ်ဆိုလို့ရှိရင်အနိုင်ရကြတဲ့ကဒီချက်မကအားရိုက်အင်တိုင်းဆောင်ရွက်ခဲ့လို့ရှိလို့ရှိရင်ဒီလိုချင်းနေမျ ဒီဘက်ကလည်းအားကြီးလာရတဲ့အကြောင်းကိုခံပြီးမင်းဟာနေပြီးတော့စင်းရဲမဲ့မတန်ဝဲနဲ့စင်းရဲနေတာကြောင့်ဖြစ်ပါတယ်လူတွေဟာအရန်ကိုစင်းရဲလာပြီဆိုလို့ရှိရင်ဒါထပ်ပေါက်ရှာကြတာဖြစ်ပါတယ်ဒီဘက်နိုင်ငံတွေကိုသွားပြီးတော့ထပ်ပေါက်ရှာတယ်လို့ပဲသူတို့ယုံကြည်ရလမ်းကြောင်းကိုအထူးသဖြင့်နေပြီးတော့နိုင်ငံရေးလမ်းကြောင်းအရာဆောင်ရွက်နိုင်လို့မရတော့ဘူးလို့ယုံကြည်လာတဲ့ခါမှာအ
ဖြစ်ထွန်းလာမဲ့အဲဖက်ဒရယ်ကိုစိတ်ကူးရင်သဘောမျိုးနဲ့မဟုတ်ဘဲနဲ့နေပြီးတော့ဒါကိုလက်တွေ့ကျင့်သုံးဖို့လိုပါမယ်ဟုတ်ကဲ့လက်တွေ့မပါတဲ့အပြောဒီဘရောမနေပြီးတော့ဒီဒူကိုကျင်းနေနိုင်တဲ့အကြောင်းအရာမရှိပါဘူးကျွန်တော်နည်းနည်းလေးတော့တော်တော်လေးချုပ်ပြီးတော့ကျွန်တော်ဒေါက်ထုမေကိုတခုမေးချင်ပါတယ်ခင်ဗျာကျွန်တော်စက္ကန့်30လောက်တော့ချိန်ရပါတယ်အခုပင်လုံးနီလာကန်လုံနေတ
ဒီလိုဆိုတော့ဒါအပြောတတ်တဲ့တစ်ခါနဲ့တစ်ခါနေပြီးတော့ဒီမှာပြောသွားတဲ့ခေါင်းဆောင်တွေပြောသွားတဲ့speech တွေကိုတခြားလေးလာကြည့်လိုက်လို့ရှင်တိုင်းရင်းသားများရဲ့မျှော်လင့်ခြင်းမရှိသလောက်မဲ့နေပါတယ်ဒါကြောင့်မလို့လည်းနေပြီးတော့တိုင်းရင်းသားဒေသတွေမှာပို့ပြီးတော့ဒီလက်နက်ကင်ရှားတဲ့အထက်မှာနေပြီးတော့ပို့ပြီးတော့တင်းမှနေစေဖြစ်ပါတယ်ကျွန်တော်တို့အနေနဲ့ကတော့လက်တွေ့ကြတဲ့ဆွဲတွေပ
ဒီကောင်းဆောင်တွေဆုံးဖြတ်နိုင်ဆုံးရှိတဲ့ကောင်းဆောင်တွေတမတော်ရဲ့တိုင်းရင်းသားရင်ထဲတွေကိုဝင်ကြည့်ပါဟု
တ်ကဲ့ခင်ဗျာ
တိုင်းရင်းသားတွေဟာဘယ်လောက်ဖြစ်ဆင်းရဲနေကြပြီလဲဆိုတဲ့ဟာကိုတိုင်းရင်းသားများရင်ထဲကိုဝင်ကြည့်လိုက်လို့ရှိရင်ဒီစင်ပေါ်မှာပြောမဲ့ speech တွေအားနေပြီးတော့လက်တွေ့ကြတဲ့အကောင်ဆယ်ဖုံမှုတွေပဲဖြစ်မှာပါလို့ကျွန်မအနေနဲ့သုံးသပ်ချင်ပါတယ်။ဟုတ်ကဲ့ပါခင်ဗျာ။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ကျွန်တော်ဒဲရီလိုက်စီစဉ်ချိန်ဆလို့ပါအဓိကပေါင်းဆွေးနွေးပြီးတဲ့ဒေါက်တူမီဥမမောင်စုကျေးဇူးများကြီးတင်ပါတယ်ခင်ဗျာ။ဒဲရီလိုက်စီစဉ်ကိုတော့ညနာခင်းပေးပါခင်ဗျာ
။ကိုသားညိုစီစဉ်ပြီးထုတ်လုပ်သူမက်ခင်ဖြူထွေးနဲ့အတူတင်ဆက်ခဲ့တဲ့အင်ကာနီညာချန်ဒဲရီလိုက်စီစဉ်ကိုပြန်လည်နားဆင်ကြကြရတာဖြစ်ပါတယ်။VOA American အသံမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းနမီတာ24 40 51လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဗုဒ္ဓဟူးနေ့မနက်ခင်းအခုလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုမနက်ခင်း7နာရီကနေ9နာရီအထိလိုင်းနမီတာ20 25 32တို့ကနေလည်းပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်ရှင်။ခုကတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကတလက်ကြီးညာပေးပါအောင်ရှင
်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုနိုင်စုံစမ်းနေတဲ့ကြားနာပွဲမှာအင်ကာနီကထွက်ဆိုခဲ့တဲ့သမ္မတအိမ်မျိုးအမျိုးသားလုံခြုံရေးဝန်ထမ်းတဦးဖြစ်တဲ့ဒုပိုမှူးကြီးအလက်ဇန်းဒားဗင်မန်ဟာသူဟာသမ္မတထရမ့်ရဲ့သူ့ရဲ့နိုင်ငံရေးတင်ပြပေါ်စုံစမ်းပေးဖို့ယူကရိန်းသမ္မတနဲ့တယ်လီဖုန်းပြောကြားခဲ့တဲ့အတွက်စိုးရိမ်မှုရှိခဲ့တယ်လို့ဒါကသူ့အထက်အရာရှိတွေကိုသတိအသိပေးခဲ့တယ်လို့လည်းပြောပါတယ်သူဟာသမ္မတထရမ့်နဲ့ယူကရိန်းသမ္မတတို့ဇူလိုင်တယ်လီဖုန်းပြောကြားမှုကိုနားထောင်ခဲ့ရသူဖြစ်ပြီးဒီလိုပြောကြားမှုပေါ်သူစိုးရိမ်ကြောင်းနဲ့အမေရိကန်နိုင်ငံသားတယောက်ကနိုင်ငံသားအဆိုကစုံစမ်းပေးဖို့ပြောတာဟာတင့်တော်တယ်လို့သူမထင်ကြောင်းပြောခဲ့တာပါ။အမေရိကန်ကထောက်ခံအားပေးတဲ့ Syria Democratic အင်အားစုတပ်ဖွဲ့တွေဟာ Syria မြောက်ပိုင်းက Islamic အကြမ်းဖက်အဖွဲ့ IS အဖွဲ့ရဲ့ခေါင်းဆောင်တွေကိုဆက်လက်ရှာဖွေနေဆဲဖြစ်တာကြောင့် IS အဖွဲ့မှာခေါင်းဆောင်မှုအကျက်တဲတွေနဲ့တွေ့ကြုံနေရပြီဖြစ်ပါတယ်။ထိုင်းနိုင်ငံမဲဆောက်မြို့နယ်မြန်မာနိုင်ငံမြဝတီမြို့တွေကိုချိတ်ဆက်ထားတဲ့ထိုင်းမြန်မာအမှတ်နှစ်ချစ်ကြီးတရားနဲ့နေဆက်ထိန်းချုပ်ရေးဇုံတို့ကိုဒီကနေ့အောက်တိုဘာ30မှာစတေဝန်စတင်ဖွင့်လှစ်အသုံးပြုတော်မှာဖြစ်ပါတယ်။ဒီကနေ့ဖွင့်တဲ့အသုံးပြုမဲ့ထိုင်းမြန်မာအမှတ်နှစ်ချစ်ကြီးတရားကိုမဲခေါင်ဒေသ၆နိုင်ငံစီးပွားရေးဇင်းကြံလမ်းနေဆက်ဖြတ်ကျော်တည်ယူပို့ဆောင်ရေးစာချုပ်ရတည်ဆောက်ခဲ့တာဖြစ်ပါတယ်။ Bangladesh နိုင်ငံဒုက္ခသည်စခန်းတွေမှာခိုလုံနေတဲ့ရွန်ဂျာဒုက္ခဒေရီတဲကအသက်16နှစ်အောက်ကလေးငယ်တဲက5ယောက်မှ1ယောက်ဟာကျန်းမာရေးရစိတ်ပိုင်းဆိုင်ရာပြဿနာတွေနဲ့ရင်ဆိုင်နေရပါတယ်။ဒုက္ခသည်စခန်းမှာစိတ်ကျန်းမာရေးဆိုင်ရာအကျက်တဲရင်ဆိုင်ဖြစ်ရှင်းနေရတယ်လို့ဒုက္ခဒေရီကိုကူညီပေးနေတဲ့ Save the Children ဖွဲ့ကပြောပါတယ်
။နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်ပြောပြပေးခဲ့တာပါရှင်။ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကမိုက်အင်ဂျင်နိုင်ဖြစ်ပြီး Engineer က Darrell Smith ဖြစ်ပါတယ်။ညနေဘက်6နာရီကနေ9နာရီထိထုတ်လွှင့်မဲ့ VOA မြန်မာပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ71.25တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေကြောင်း VOA 1.2 1.3 အပေါင်းကဆွတ်မွန်တောင်းပါတယ်။ကျွန်မတင်ကြည့်ထိုင်ပါ
This program has come to you from the Voice of America, Washington.